Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ9ရက်စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American တီထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်။ Line Tomita 3251တို့အပြင် Line Lambda 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမဆုမြမွန်နဲ့အတူတင်ဆက်သွားမှာပါ။သတင်းတွေကမှဆိုလို့ရှိရင် G20 အစည်းအဝေးပြင်ပမှာ American နိုင်ငံသားရဲ့ဝင်ကြီးနဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးတို့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဆွေးနွေးခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေလှုပ်ချန်တပ်ပြခံရတာနဲ့ပတ်သက်ပြီးစိတ်မကောင်းတဲ့အကြောင်းသမ္မတဘိုင်ဒန်ပြောဆိုပါတယ်။တိရီလင်္ကာမှာဆန္ဒပြသူတွေကသမ္မတအိမ်တော်ကိုဝင်ရောက်သိမ်းပိုက်ခဲ့ပါတယ်။စတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။စနေညချမ်းမှာအမြဲတင်ဆက်နေတဲ့ဒို့အတန်အစီအစဉ်မှာတော့
အလုံးချိန်ဆိုလို့ရှိရင်လည်းအာရမခိုင်စင်မှုလေးဖြစ်လာတယ်။အဲ့တော့အာရမခိုင်စင်မှုဆိုတာဘာကိုပြောချင်တာလဲဆိုတော့အိုဘာတိုင်းစင်ခိုင်နဲ့မစင်းမနေရအပါတိုင်းမလုပ်ဘူးဆိုတော့နောင်နဲ့မလာနဲ့ဆိုတော့ဖိအားပေးမှုတွေရှိတယ်
။ဒါကတော့မြန်မာနိုင်ငံကပုဂ္ဂလိကစက်ရုံအများအပြားမှာအလုသမားတွေခေါင်းပုံဖြတ်ခံရတဲ့အခြေအနေအလုသမားအခွင့်အရေးတွေချိုးဖောက်ခံရတဲ့အခြေအနေတွေအကြောင်းကိုအပြည့်အစုံကြားဖို့ရှိပါတယ်။တခါစကိုင်းတောင်ရိုးကအပြည့်ပြည့်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူဖြစ်တဲ့ဆရာတော်ဦးတော်ပိတာနဲ့ဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီနဲ့လူခွေရေးခစ်ပြိုင်ကပါအစီအစဉ်ကိုထုတ်လွှင့်ဖို့လည်းရှိပါတယ်။နောက်ပိုင်းမှာတော့မြန်မာနဲ့နိုင်ငံတကာတပတ်အတွင်းသတင်းတွေကိုစူးစီးတင်ပြမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်စုမြတ်မွန်ကပြောပြမှာပါရှင
်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့ဒီကနေ့စနေနေ့မှာပဲအင်ဒိုနီးရှားနိုင်ငံဘာလီကျွန်း G20 အစည်းအဝေးပြင်ပမှာ9နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးအမေရိကန်နဲ့တရုတ်ရဲ့ဆက်ဆံရေးဟာအကျိုးသက်ရောက်မှုကြီးမားတဲ့ဆက်ဆံရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ The relationship between the United States and China is highly consequential for our countries but also
အမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနိုင်ငံလုံးအတွက်အကျိုးသက်ရောက်မှုကြီးမားတယ်လို့ကမ္ဘာကြီးအတွက်လည်းအကျိုးသက်ရောက်မှုကြီးမားပါတယ်။ကဘာကြီးကမျှော်လင့်သလိုဒီဆက်ဆံရေးကိုတန်တပန်ရေးအရာကောင်းမွန်အောင်စီမံဖို့ကျွန်တော်တို့တန်ဒိဋ္ဌန်ချထားပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါတရုတ်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံဆက်ဆံရေးအပေါ်အမြင်ဆိုတာတွေကိုလည်းဆွေးနွေးခဲ့သလိုတရုတ်ပြည်နဲ့ပတ်သက်လို့ချင်းကပ်ဆောင်ရွက်မဲ့အမေရိကန်ရဲ့မူဝါဒကိုလည်းဓာတ်ရိုက်ပြောဆိုခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်နိုင်ငံဆက်ဆံရေးကိုမှန်ကန်တဲ့လိုင်းကြောင်းအတိုင်းဆက်လက်ချီတက်နိုင်ဖို့အတွက်တရုတ်နဲ့အမေရိကန်အတူတကွပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒီကနေ့ညနေပိုင်းမှာထိုင်းနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ
်ဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေလှုပ်ကြံတပ်ဖြတ်ခံရမှုအတွက်အမေရိကန်ပြည်သူတွေကိုစားသမ္မတဂျိုးဘိုင်ဒန်ကစိတ်မကောင်းကြောင်းဒီကနေ့စနေနေ့မှာဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောကြားပါတယ်မစ္စတာအာဘေဟာအမေရိကန်နဲ့ဂျပန်ဆက်ဆံရေးပိုမိုခိုင်မြဲအောင်ဆောင်ရွက်ခဲ့တဲ့ထူးခြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကဖုန်းထဲမှာပြောကြားခဲ့တဲ့အကြောင်းဝန်ကြီးချုပ်ကရှိတာကပြောပြပါတယ်ဂျပန်နိုင်ငံမှာအကြမ်းဖက်မှုကိုအလျှော့ပေးမှာမဟုတ်ဘဲဒီမိုကရေစီစနစ်ကိုကာကွယ်သွားမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားပါတယ်တောက်ချာနေတော့ကနာရာမျိုးကမဲဆွယ်စည်းရုံးပွဲတစ်ခုမှာမိန့်ခွန်းပြောနေစဉ်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်အာဘေးရဲ့ရုပ်အလောင်းကိုတော့ဒီကနေ့တိုကျိုမြို့တော်ကိုပြန်လည်တည်ယူခဲ့ပါတယ်ကမ္ဘာမှာလက်နက်ကိုင်ဆောင်ခွင့်အတင်းကျပ်ဆုံးနိုင်ငံတွေထဲမှာတစ်ခုပါတဲ့ဂျပန်နိုင်ငံမှာအခုလိုဝန်ကြီးချုပ်ဟောင်တနက်နေ့ပြစ်ခတ်လှုပ်ကြံခံရမှုအပေါ်ပြည်သူတွေအတော်လေးတုန်လှုပ်နေကြပါတယ်အသက်42နှစ်အရွယ်တနက်သမားဟာအိမ်လုံ15လက်မလောက်ရှည်လျားတဲ့တနက်တလက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ဝန်ကြီးချုပ်ဟောင်အဘေးဟာအဖွဲ့အစည်းတစ်ခုနဲ့ပတ်သက်နေတဲ့ဆိုရက်ကိုလာဟာလာဟာလာတွေကြောင့်တနက်သမားကဝန်ကြီးချုပ်ကိုတတ်ဖြတ်ဖို့အကွက်ချစီစဉ်ခဲ့တယ်လို့ဝန်ခံခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဘယ်အဖွဲ့အစည်းနဲ့ဆက်ဆက်နေတယ်လဲဆိုတာကိုတော့ရဲကပြောကြားခြင်းမရှိပါဘူး။ဂျပန်နိုင်ငံရဲ့တပ်တန်းအရှိဆုံးဝန်ကြီးချုပ်တစ်ယောက်ဖြစ်တဲ့ရှင်ဇိုအာဘေးလှုပ်ကြံတတ်ဖြတ်ခံရမှုအပေါ်နိုင်ငံတကာကဝန်ထမ်းစကားတွေပြောကြားနေကြပါတယ်ရှင်။
ရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာလိုအပ်တဲ့ကြောင့်ကျင်မှုတွေကိုတင်ယူဖို့အတွက်ယူကရိန်းစစ်သားတွေဟာဗြိတိန်နိုင်ငံမှာရောက်ရှိနေပြီးတိုင်းပြည်တစ်ခွမ်းမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနေရာအသီးသီးမှာရောက်ရှိနေပါတယ် ယူကရိန်းစစ်သား1000အထိခေါ်ယူသင်တန်းပေးမဲ့ဒီအစီအစဉ်မှာပထမအထုပ်အနေနဲ့ယူကရိန်းစစ်သား1000ရောက်ရှိနေတာပါ။ယူကရိန်းစစ်ပွဲတွေရဲ့ယူကရိန်းတွေရဲ့အနာဂတ်ကိုယူကရိန်းတွေရွေးချယ်နိုင်ဖို့နဲ့သူတို့ရဲ့အကျိုးအချာအာဏာကိုကာကွယ်နိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေကိုပြန်လည်ဖွဲ့စည်းဖို့ဗြိတိရှတပ်မတော်ရဲ့ကမ္ဘာအဆင့်မီကျွမ်းကျင်သူတွေကိုအသုံးပြုပြီးအကူအညီပေးသွားမှာဖြစ်တယ်လို့ဗြိတိရှကာကွယ်ရေးဝန်ကြီးဘန်ဝေါ်လန့်စ်ကပြောဆိုပါတယ်။ဒုံဘက်ဒေသနဲ့အခြားနေရာတွေကိုတိုက်ခိုက်တဲ့ရုရှားတပ်တွေကိုနှောက်ယှက်ဟန်တားနိုင်ဖို့အလွယ်တကူရှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS ဒုံးလက်နဲ့၄ဆင်းနဲ့155မီလီမီတာလက်နဲ့ကြီးကြီးအလုံးတစ်ထောင်အပါအဝင်လက်နက်ခဲယံဒေါ်လာတန်း400ဘိုးကိုအမေရိကန်အစိုးရကထပ်မံကူညီပေးရသွားမှာဖြစ်ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကလည်းတောက်ကြနေမှာပြောဆိုခဲ့ပါတယ်။သမ္မတဇာလင်စကီကတော့သမ္မတဘိုက်ဒန်ရဲ့အစိုးရကိုကျေးဇူးတင်ရှိကြောင်းတွစ်တာစာမျက်နှာမှာဖော်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုမှာမျိုးဆက်ခြားကျန်းမာရေးစောင့်ရှောက်မှုလိုအပ်တဲ့အမျိုးသမီးတွေကိုအကာအကွယ်ပေးရမယ့်သမ္မတအမိန့်ကိုသမ္မတဂျိုးဘိုက်ဒန်တောက်ကြနေတော့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။တရီသားဖြတ်ချခွင့်ကိုဖွဲ့စည်းပုံမှာခွင့်ပြုထားတာမဟုတ်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတရီနှစ်ပတ်အကြာမှာပဲသမ္မတအမိန့်ထုတ်ပြန်တာပါ Roe v. Wade လို့တည်ကြတဲ့တရီသားဖြတ်ချခွင့်ပြုထားတဲ့အခွင့်အရေးကိုပြည်ထောင်စုတရားရုံးချုပ်ကပယ်ဖြတ်ခဲ့ပြီးတဲ့နောက် Republican တွေလွှမ်းမိုးတဲ့ American ပြည်နယ်တချို့မှာတရီသားဖြတ်ချခွင့်ကိုတရားမဝင်ဘူးလို့တတ်မှတ်ခဲ့ကြပါတယ်တောက်ချနေတော့ကသမ္မတထုတ်ပြန်တဲ့အမိန့်နဲ့မှသတိသားဖြတ်ချလိုတဲ့အမျိုးသမီးတွေအတွက် FDA ကခွင့်ပြုထားတဲ့အရေးပေါ်ပဋိသေဒါစီးရေးရနိုင်ရေးသူတို့ရဲ့ကိုရီးအချက်လက်တွေကိုအကာအကွယ်ပေးရတဲ့တရီသားဖြတ်ချတဲ့ဝန်ဆောင်မှုရယူသူတွေကိုဥပဒေကြောင်းကနေပံ့ပိုးကူညီပေးရလို့ပါဝင်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ကတရားသူကြီးတွေဟာဖွဲ့စည်းပုံအခြေခံပြီးတော့ဆုံးဖြတ်ချက်တွေချနေတာမဟုတ်ဘဲနိုင်ငံရေးအရာဆုံးဖြတ်ချက်တွေချနေတာလို့လည်းသမ္မတကဆွဆွဲပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအစွန်းရောက်ပြီးတော့အထိတ်အကွတ်မဲ့နေတယ်လို့သမ္မတကဖော်ပြပြောဆိုခဲ့ပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9390ညနဲ့9380ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်ပဲနိုင်ငံရဲ့အကြက်တဲတွေဖြစ်နေတဲ့တိရိလင်္ကာနိုင်ငံမှာစနေနေ့ကပဲထောင်ပေါင်းများစွာသောဆန္ဒပြသူတွေကသမရကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုကြပြီးသမရအိမ်တော်တွင်ကိုချိုးဖောက်ဝင်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေသမရအိမ်တော်ကိုစုဝေးလာနေချိန်မှာပဲသမရကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။အကြီးမားဆုံးဆန္ဒပြပွဲတစ်ခုဖြစ်ပြီးထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတိရိလင်္ကာနိုင်ငံအနေနဲ့အရရက်ကနေရထားတွေကားတွေနဲ့မြို့တော်ကိုလံဘိုကိုရောက်ရှိလာကြပြီးစီဘွားရဲ့အကြအတဲကိုပြေလည်အောင်ဖြည့်ရှင်းမပေးနိုင်တဲ့သမရဂௌတာပါရာရာဇာပါကစာကိုနှုတ်ဆက်ပေးဖို့တောင်းဆိုကြပါတယ်။သမရကိုစစ်တပ်ကလုံခြုံရေးပေးထားပြီးသမရအဖြစ်ဆက်လက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောဆိုနေပါတယ်။ဒီချိန်ထဲမှာပဲသမရရာဇာပါကစာနှုတ်ထွက်ရင်သမရဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့ဝန်ကြီးချုပ်ရနေဝီကရမဆင်းကအရေးပေါ်အစိုးရဝန်ကြီးအစည်းအဝေးကိုခေါ်ယူခဲ့ပါတယ်။ဆန္ဒပြသူတွေကလူမှုကွန်ရက်ပေါ်မှာဖော်ပြတဲ့ဗီဒီယိုတွေမှာဆန္ဒပြသမားတွေဟာနန်းတော်အတွင်းကိုဝင်ရောက်ခဲ့ကြပါတယ်။ဒုံညုံကြီးတပ်ဖွဲ့တွေကတနတ်တွေကိုလေပေါ်ထောင်ပစ်ဖောက်ခဲ့ပြီးမျက်ရုပ်ဘုံနေနဲ့ပစ်ခတ်ခဲ့တဲ့အတွက်မျက်ရုပ်ဘုံထိမှန်သူ14ဦးဆေးရုံတင်ကူးသနေရတယ်လို့ကိုလံဘုံမြို့ဆေးရုံကတာဝန်ရှိသူတွေကပြောဆိုပါတယ်။
Twitter လူမှုကွန်ရက်ကိုဒေါ်လာ44ဘီလီယံနဲ့ဝယ်ယူဖို့သဘောတူထားချက်ကိုဖျက်လိုက်တဲ့ Tesla ကုမ္ပဏီရဲ့ဒီ CEO Elon Musk ကိုတရားစွဲမယ်လို့ Twitter ကုမ္ပဏီကပြောပါတယ်။ Twitter မှာ account တွေနဲ့ပတ်သက်တဲ့အချက်အလက်တွေပေးဖို့အတွက် Twitter ဘက်ကပြက်ကွက်တယ်လို့ဆိုပြီးတော့ဝယ်ယူမဲ့အစီအစဉ်ကိုဖျက်တယ်လို့ Elon Musk ကတောက်ချနေတဲ့ကအတိအပြင်းညာခဲ့တာပါ။Twitter လူမှုကွန်ရက်ကိုနေ့စဉ်သုံးနေတဲ့အကောင့်တွေထဲမှာဆက်ကနေဖန်တီးထားတဲ့ spam mail account 900ခန့်နှုန်းအောက်ပဲရှိတယ်လို့တက်သေးပြပါဆိုပြီးတော့ Elon Musk ကတောင်းဆိုထားတာပါ Twitter ကုမ္ပဏီကတော့အကောင့်အတူတပန်းကိုနေ့စဉ်ဖယ်ရှားရှင်းလင်းနေတယ်လို့ပြောကြားထားပါတယ် Twitter သုံးဆွဲသူတွေကိုကုန်ပစ္စည်းတွေဝယ်ယူအောင်ဆွဲဆောင်တာမျိုးသတင်းမှားဖြန့်တာမျိုးတွေအတွက်အဲ့ဒီ spam account တွေကလုံနေတာကြောင့် Twitter ရဲ့စီးပွားရေးအပေါ်တက်ရောက်မှုရှိတယ်လို့ Elon Musk ကပြောပြီးတော့အချက်လက်တွေကိုတောင်းခဲ့ပါတယ်။အဲ့ဒီ account တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုပေးဖို့အချိန်ချင်းတောင်းဆိုချက်ကို Twitter ဘက်ကတုံ့ပြန်ဖို့ပြက်ကွက်တယ်လို့ Musk ရဲ့ရှင်းလင်းကပြောပါတယ်။ Elon Musk ဘက်ကကုမ္ပဏီဝယ်ဖို့သဘောတူညီချက်ကိုဖျက်လိုက်တဲ့အတွက်ဥပဒေကြောင်းကနေဆောင်ရွက်သွားမယ်လို့ Twitter ကုမ္ပဏီဥက္ကဋ္ဌ Brett Taylor ကတုံ့ပြန်ခဲ့ပါတယ်ရှင်။
တမောင်းများစွာသောကနေဒါနိုင်ငံသားတွေဟာတောက်ကြနေတုန်းကအင်တာနက်နဲ့မိုဘိုင်းဖုန်းမရှိဘဲနေရတဲ့ဘဝကိုကြုံတွေ့ခံစားခဲ့ရပါတယ်။ကနေဒါနိုင်ငံရဲ့အကြီးဆုံးအင်တာနက်နဲ့မိုဘိုင်းကုမ္ပဏီကြီးဖြစ်တဲ့ Rogers ဆက်သွယ်ရေးကုမ္ပဏီကြီးမှာမနေ့ပိုင်းကနေညပိုင်းနေပိုင်းအထိဆက်သွယ်ရေးစနစ်တွေပြတ်တောက်သွားခဲ့ပါတယ်။အဲ့ဒီလိုပြတ်တောက်သွားတဲ့အတွက်ဈေးအယောင်အဝယ်လှုပ်တာတွေ credit ကအကျွေးကန်းနဲ့ပေးချေတာတွေဘဏ်ကနဲ့ငွေအလွှဲပြောင်းလှုပ်တာတွေတရားရုံးကြားနာစစ်ဆေးတာတွေအစိုးရရုံးဌာနတွေအရေးပေါ်ဌာနတွေကိုဆက်သွယ်တာတွေစတဲ့လုပ်ငန်းဆောင်တာတွေအားလုံးမှာအခက်အခဲတွေဖြစ်ကုန်ပါတယ်။တောက်ကြနေညနေပိုင်းမှာတော့ဆက်သွယ်ရေးလိုင်းတွေပြန်ကောင်းသွားပြီလို့ Rogers ကုမ္ပဏီကပြောဆိုခဲ့ပါတယ်။
ဆာဒီအာရေဗျနိုင်ငံမှာတော့မကာဖျားဘူးထွက်နေတဲ့မွတ်စလင်ဖျားဘူးတွေဟာမီနာမြို့မှာဒီမကောင်းဆိုးဝါးကိုဂဲနဲ့ပြစ်ပောက်တဲ့ပွဲကိုဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ Eid al-Adha ပွဲတော်အထိမ်းအမှတ်ဖြစ်နေကဘာတဝါမငှမွတ်စလင်တွေကလည်းဝိပုစုတောင်းပွဲတွေကိုလုပ်ခဲ့ကြပါတယ်။မကာက Grand Mosque ဗလီကြီးမှာလည်းအာယုံတက်ချိန်မှာဖျားဘူးတွေစုဝေးဝိပုကြပါတယ်။ Islam ဘာသာဝင်တွေဘာသာရေးအရာအထွတ်မြတ်ထားတဲ့မကာကိုဒီနှစ်နိုင်ငံတကာကဖျားဘူးတသန်းလောက်ရောက်ရှိနေပါတယ်။ကိုဗစ်ကရောဂါစဖြစ်ချိန်တွေကဆိုရင်ဖျားဘူးအရေးအတွက်အများဆုံးဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့မွတ်စလင်တသန်းအထိပဲဆာဒီအာရာဘိုင်တွေကဒီနှစ်မှာလာခွင့်ပြုခဲ့ပါတယ်ရှင
်။ဒါကတော့စနေညချမ်းသတင်းအစီအစဉ်ကိုကိုစောမိုးကျော်နဲ့မဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်မကြာခင်မှာတော့စကိုင်းတိုင်ဝုကအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူဆရာတော်ဦးတော်ပီတာနဲ့ဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတင်ဆက်မဲ့ဒုအတန်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာဆက်ယုံအလုပ်ရှင်တွေဟာနိုင်ငံရေးစီးပွားရေးမတည်ငြိမ်တာတွေကိုအခွင့်ကောင်းယူပြီးတော့အလုပ်သမားအခွင့်အရေးတွေကိုဖိနှိပ်တာတွေလှုပ်ဆောင်နေတဲ့အခြေအနေကိုစူးစီးတင်ပြထားပါရစေ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲ့တို့ကတင်ဆက်တာဖြစ်ပါတယ်
လောလောဆယ်တဲ့မင်းဖွဲ့စည်းဝင်လည်းမရှိဘူးဆွေးနွေးဟီနိုင်ဝင်လည်းမရှိဘူးလောကမအတန်မထွက်နိုင်ဘူးနော်ဒီလိုဖိနှိပ်မှုတွေနဲ့အလုပ်လုပ်နေရတဲ့လုပ်ငန်းခွင်တွေအဲ့ဒါကြုံပြုခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော်
မြန်မာနိုင်ငံအတွင်းကစိတ်ရုံအများပြားမှာအလုသမားခေါင်းပုံဖျက်ခံရတဲ့အခြေအနေတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကမြန်မာအထည်ချုပ်ကဏ္ဍမှာအလုသမားတွေအတွက်လုပ်ငန်းခွင်အနေထားပြောင်းလဲတိုးတက်မှုတွေအများကြီးဖြစ်ပေါ်ခဲ့ပေမယ့်ဆရာနာသိမ့်မီကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးအလုပ်ရှင်တွေဟာအလုသမားအခွင့်အရေးဖိနှိပ်မှုတွေလှုပ်ဆောင်လာပါတယ်။ဒီဆောင်မှအပြည့်စုံကိုဆက်လက်တင်ဆက်ပေးသွားပါမယ်။
ညဘက်လူကြီးတိတ်ချိန်ည12နာရီမှာအထက်ကျုပ်စရုံကအလုတ်ဆင်းလာတဲ့လူအုပ်ကြောင့်ပုံဝန်ကျင်ကစူညံသွားပါတယ်ညမမောင်မမဲတဲ့အချိန်ပို့အလုတ်ဆင်းပြီးအိမ်ပြန်နေကြတဲ့အဲ့ဒီအလုတ်သမားတွေထဲမှာမဇ္ဇပယ်လည်းပါဝင်ပါတယ်မဇ္ဇပယ်ကအရှိတကုံမြို့နယ်စမှုဇုံမှာရှိတဲ့အဲ့ဒီအထက်ကျုပ်စရုံမှာအလုတ်ဝင်နေတာ6လခန့်ရှိပြီဖြစ်ပါတယ်ဒီစရုံမှာအလုတ်လုပ်ရတဲ့မဇ္ဇပယ်ရဲ့အလုတ်ချိန်ကမနက်9နာရီခွဲကနေနေ့လယ်ထမင်းစားချိန်နာရီခွဲနာပြီးညနေ4နာရီအထိပုံမှန်အလုပ်ချိန်8နာရီဖြစ်ပါတယ်။4နာရီနောက်ပိုင်းအချိန်ပိုဆင်းရတာကတခါတလေည12နာရီအထိဖြစ်တာကြောင့်မဇ္ဇပယ်ဟာစက်ရုံမှာထမင်းစားချိန်ပဲအနားရပြီး16နာရီကြာအလုပ်ဆင်းနေရတာဖြစ်ပါတယ်။မဇ္ဇပယ်ကအခုလိုအလုပ်ဆင်းနေရတာတွေကိုသူ့အပါဝင်စက်ရုံကအလုပ်သမားတွေဟာညှဉ်းဆဲနိုင်ခွင့်မရှိကြဘဲညှင်းလိုက်ရင်အလုပ်ဖြုတ်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။
ကိုရီးယားသဘောတူတော့စီရင်ပြီးတော့မဟုတ်သူကတော့အခုအထက်ပုံကြီးဆိုလို့ရှိရင်ဘဒူဘဒူဆင်းရမယ်အန်ဒယ်လိုက်တော့ဘဒူဘဒူဆိုပြီးတော့ဘနောက်သူကတခါလဲအိုဒီစီရင်ကောက်ပြီးတော့ပြောတာကိုရီးယားဆင်းရင်လားမဆင်းရင်လားအဲ့လိုလားမေးပြီးတော့ပြောတာလည်းမရှိဘူးဘနောက်ခေါင်းဆောင်ကြီးကတခါလဲစီရင်ရထားခဲ့တာ
မဇ္ဇပယ်ကကိုဗစ်ကာလတလျှောက်အလုပ်ရှာရအခက်အခဲတွေကြောင့်နေစားအဖြစ်သာအလုပ်လုပ်ခဲ့ရပြီးအခုမှဒီစက်ရုံမှာလာကစားအဖြစ်ပထမဆုံးအလုပ်ပြင်ရခဲ့တာပါ။အဲဒါကြောင့်အလုပ်ကင်ဆုံးရှုံးမှဆိုးနေတာနဲ့စာဝတ်နေရည်လိုအပ်ချက်တွေကြောင့်အခုလိုအဆင်မပြေမှုတွေကိုတီးခတ်မှုဆုံးဖြတ်ထားကြောင်းသူကပြောပါရယ်။မဇဘဲတို့အလုပ်သမားတွေပေါ်စက်ရုံဘက်ကလှုံ့ဆော်မှုတွေကအလုပ်သမားခွင့်ရချိုးဖောက်မှုတွေနဲ့ပါဝင်နေပြီး ဒါကအနာသိမှုပြီးကြတဲ့ကလုပ်ငန်းခွင့်အတွင်းအလို့ရှင်တွေကလုံသမားအခွင့်အရေးတွေကိုလေးစားလိုက်နိုင်မှုမရှိတော့ဘူးဆိုပြီးပြောဆိုနေကြတာရဲ့ဥပမာတစ်ခုပဲဖြစ်ပါတယ်။အချိန်ပုံနဲ့ပတ်သက်လို့ယင်းနှိမ့်ညွတ်မှုကော်မရှင်ဒိုင်ကာရဲ့ခွင့်ပြုမိန့်နဲ့လှုပ်ဆောင်နေတဲ့ကုမ္ပဏီလုပ်ငန်းတွေမှာတနေ့ကိုအချိန်ပို3နာရီ၊စနေနေ့မှာအချိန်ပို9နာရီနဲ့တပတ်ကိုအချိန်ပို9နာရီ20ခွင့်ပြုတယ်လို့2019ကထုတ်ပြန်ထားခဲ့ပါတယ်။အဲ့ဒီအတွက်ကာယံကရှင်အလုပ်သမားတွေရဲ့လက်မှတ်မူရင်းလည်းပူးတွဲတင်ပြဖို့လိုတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့လက်ရှိလုပ်ငန်းခွင်တွေမှာတော့အချိန်ပိုသတ်မှတ်တာနဲ့ခိုင်းစေတာတွေကိုအလုပ်ရှင်စိတ်ကြိုက်ပြုလုပ်လာကြသလိုအလုပ်သမားတွေရဲ့သဘောဆန္ဒမပါဘဲအချိန်ပိုခေါ်ယူတာတွေလုပ်နေကြတဲ့အကြောင်းအလုပ်သမားတွေကဒုအသံကိုပြောပါတယ်။လှိုင်တရာရွှေလင်းမန်းစက်မှုဇုံကထဲချုပ်စက်ရုံတစ်ခုမှာလောက်ကင်နေတဲ့အလုပ်သမားကိုတန်းစင်ကတော့
ကျွန်တော်တို့ဖြစ်စီနေတာမှာဟိုဒါအလုပ်ရှင်တွေအလုပ်သမားမှာဆန္ဒတစ်ခုရှိတယ်ပေါ့မှာဟုတ်တယ်ဒါလေဘာဖူလုံရင်းဒီကလည်းတတ်မှတ်ထားတယ်ပေါ့အလုပ်သမားမှာအလုပ်ဆင်းပါမယ်အော်ဒီနရီဆင်းပါမယ်ဆိုတော့ဟိုဒါလက်မှတ်ကဲပြီးရင်ဖူလုံရင်းရောတစိတုံးအဲကျွန်တော်ပထမတော့ကကျွန်တော်တို့ဒါ2021ကုလပိုင်းအထိဟိုဘဏ္ဍာရီကနေဘဏ္ဍာရီအထိအော်ဒီဆင်းပါမယ်ကာယကံရှင်တဦးချင်းမှာလက်မှတ်ဝန်ခံကတိလက်မှတ်ထိုးပါစီဆိုတော့စာတမ်းလေးပါတယ်ကိုတော့ကိုလာပိုင်းနောက်ပိုင်းကနေပြီးတော့လုံးဝအဲ့ဒီစာတမ်းကိုမမလာတော့တာပြောမယ်ဆိုရင်တော့ဥပဒေကိုလက်တလုံးကြားလောက်သွားတာပေါ့
ပြီးခဲ့တဲ့2011ခုနှစ်ကနေ2020ခုနှစ်တိဆယ်နှစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့အထက်မှာအလုပ်သမားဥပဒေပြင်ဆင်ပြောင်းလဲရေးတွေလည်းပါဝင်ခဲ့ပါတယ်အဲ့ဒီထဲမှာသမဂ္ဂတွေတရားဝင်ဖွဲ့စည်းနိုင်မှုအနိုင်ဆုံးလောကလစာသတ်မှတ်နိုင်မှုလူမှုဖူလုံရေးခန်းစား권နဲ့ကြည်ကြဲပြန့်ပြန့်ရရှိနိုင်မှုနဲ့အတင်းအဓမ္မလိုအားခိုင်းစေတာတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချမှတ်နိုင်ခဲ့တာတွေလည်းပါဝင်ပါတယ်အရင်ကဒီလိုအလုပ်သမားအခွင့်အရေးတိုးတက်မှုတွေရှိခဲ့ပေမဲ့လည်းစစ်တပ်အာဏာသိမ်းပြီးနိုင်ငံအနှံ့မှာလူခွင့်ရေးချိုးဖောက်မှုတွေမြင့်တက်လာတာတရားဥပဒေစိုးမိုးမှုအားနည်းလာတာတဲ့နောက်မှာအလုပ်သမားတွေရဲ့ဥပဒေပါရပိုင်ခွင့်အခွင့်အရေးချိုးဖောက်ခံရတာတွေလည်းအများပြားထပ်ပြီးဖြစ်လာပါတယ်မြန်မာနိုင်ငံကုံထုံးနယ်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိစက်ရုံလုပ်ငန်းခွင့်တွေမှာအလုပ်သမားခွင့်ရေးစံနှုန်းနဲ့မကိုက်ညီတာတွေရှိတဲ့အကြောင်းသဘောတူပြောဆိုပါတယ်
ဒီနေ့လုံသမားတွေရဲ့အခြေအနေကမဖြစ်သွားလဲဆိုတော့ minimum wage ကိုပဲရရှိပြီးတော့မှအလုပ်ချိန်ဆိုလို့ရှိရင်လည်းအာရမခိုင်စင်မှုလေးဖြစ်လာတယ်အဲ့တော့အာရမခိုင်စင်မှုဆိုတာဘာကိုပြောချင်တာလဲဆိုတော့ overtime ဆင်းခိုင်းတယ်မဆင်းမနေရ overtime မလုပ်ဘူးဆိုတော့နောက်နေ့မလာနဲ့ဆိုတော့ဖိအားပေးမှုတွေရှိတယ်အဲ့တော့ overtime ခိုင်းတာလည်းသူတို့က overtime ကြေးမပေးဘဲနဲ့ခိုင်းတယ်စက်ရုံတွေပို့ပို့များလာတယ်အဲ့ဒီပြင်ကမှ Sunday ပေါ့နော်တနင်္ဂနွေမှလည်းဆင်းခိုင်းတယ်နှစ်ဆမပေးဘူးပေါ့တကယ်ဆိုစမ်းတင်းကကိုကအလုံးမလုံးဖက်ပတ်ဆိုင်ရမယ်နေလေ။အဲပြီးတော့ကြတော့ဒီလူမှုဖူလုံကြီးချင်းနဲ့ပတ်သက်လို့ရှင်လဲမရတော့ဘူး။ဆိုတော့ဥမာဆေးခွင့်ပေါ့။တလုံးမတယောက်ကဒီခွင့်ပြတ်ချင်တယ်ဆိုသူတို့မှအရန်ဖိအားရှိတယ်။ကိုဆိုလလွယ်ပဲကွန်ဆောင်လုပ်သမားတွေဆိုလဲခွင့်မပေးဘဲနဲ့အလုံးထုတ်ဝင်အလုံးထုတ်လိုက်တယ်ပေါ့နော်။ဆိုတော့ဥပဒေပါခံစား권ဆိုတာဘာမှမရှိတော့ဘူး
။မခိုင်ဆောင်ကအလုံးယုံဆက်ယုံအများစုကအလုံးသမားအခွင့်အရေးတွေချိုးဖောက်နေတယ်လို့ယုံကြည်ပြီးအလုံးရှင်တွေဟာနိုင်ငံရေးအခြေအနေမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးတင်မြောင်တင်းတင်းချိုးဖောက်လာကြတာဖြစ်တယ်လို့ပြောဆိုပါရယ်လုပ်ငန်းအခွင့်အတွင်းကရာသီနဲ့အချိန်ပိုကြီးကျွမ်းကျင်ကြီးကုန်ထုတ်လုပ်မှုစုကြီးရမှန်ကြီးတို့လိုလှုပ်အားခတွေကိုပုံစံမျိုးစုံနဲ့ဖျက်တောက်တာမျိုးတွေရှိနေပေမဲ့အလုပ်ချိန်တွေနဲ့တနေ့ပြီးမြောက်ရမယ့်အလုပ်စံချိန်တွေကတော့တိုးလာနေပါရယ်
သူတို့ကဆန်းချိန်တွေကိုအလိုလိုကြားမဲ့ခါကြတော့လောရတဲ့လူတွေကဖိအားရညာပြီးတော့ဒါတချို့ဆိုလို့ရှိရင်ချင်းမစားသေးမပေါက်ချင်းမပါချင်းမတော့ရတဲ့လူတွေဆိုရင်ဒီလိုမျိုးရတယ်ကိုယ်လေးလည်းဒီဘက်အထက်ကြားတဲ့အခါဆိုလို့ရှိရင်ခေပောက်ချင်အိမ်နာသွားချင်လည်းမသွားရဘူးခေပောက်ချင်လည်းမတော့ရဘူးလေဟိုအော်ဘီဒါလေးဆိုလို့ရှိရင်ဘုရားမဆိုလို့ချင်းတော့မစားရဘူးချို့ချို့လို့ရှိရင်တိုက်ကြမပြတ်မှဆိုလို့ပေါ့နော်လမ်းနဲ့မဆိုလို့ရှိရင်အဲ့ဒီတော့တောင်းတဲ့တိုက်ကြကိုမြင်လို့ရှိရင်လည်းပြောရဆိုတာကြားလို့ဆိုတော့မကောင်းဘူးကွာ
အထက်ချုပ်အလုပ်သမားမဆက်ဘဲကပြောပြတာပါအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUMC ကိုတိုင်ကြားထားတဲ့အမှုပေါင်း80ခန့်ရှိပြီးအဲ့ဒီထဲမှာနိုင်ငံတကာ brand တွေကိုချုပ်လုပ်နေတဲ့စက်ရုံတွေလည်းပါဝင်နေပါတယ်။ IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်က
ဒီလောက်ချုပ်ဖောက်မှုတွေဖြစ်နေတာကိုဘယ်အလုပ်ရှင်မှရေးမြှုပ်ထားတာအပကြောင့်ဒါဟာရှင်းတယ်။ဒီအလုပ်ရှင်တွေဒီနော်ဒီစက်တက်ကိုဒီအာဏာရှင်ကိုဗန်နာရေးရဒီဟာထောက်ခံနေတယ်။သူတို့ရဲ့စနစ်မှာရှိတဲ့သူတွေကို supporting ပေးနေတယ်ဆိုတာထင်ရှားတယ်။ဒီနေ့ထားမှာအပြီးဆိုင်ရာယင်းနှိမ့်ညွန့်နှံတဲ့ brand တွေသူတို့သိနေတယ်မြင်နေတယ်သို့တော့သူတို့ရဲ့ကိုယ့်အကွန်တက်လို့ခေါ်တဲ့လိုက်နာရမယ့်စီကံတွေကိုလည်းသူတို့မလိုက်နာဘူးသူတို့ရဲ့ဆက်ယုံတွေကိုလိုက်နာဖို့အတွက်လည်းဖိအားမပေးနိုင်ဖြစ်လည်းမဖြစ်နိုင်အဲ့တော့ဒါကြောင့်မို့ကျွန်တော်တို့ကအခုဆိုလို့ရှိရင်အပြီးဆိုင်ရာ brand တွေကိုယင်းနှိမ့်ညွန့်နှံတဲ့သူတွေကိုမြန်မာပြည်ကနေထွက်သွားဆိုပြီးတော့မှတောင်းဆိုတဲ့ campaign ကိုလုပ်နေတယ်
လိုက်တရာအထည်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒေါက်တာခင်မောင်ဦးက အလုသမားအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတာကိုညင်းဆိုထားပြီးအဲ့ဒီလိုရှိခဲ့ရင်အသင်းချုပ်ကိုတိုင်ကြားနိုင်ပြီးလိုက်လံပြင်ဆင်ပေးမယ်လို့ပြောဆိုပါတယ
်။ကျွန်တော်တို့ကတော့အတမ်းမင်းသေးရုံအားလုံးကိုဥပဒေအားလုံးလိုက်တာကိုဆက်မတာရဲ့ရှိသမျှဥပဒေအကုန်လုံးကိုအရေးတိုင်းတော်မှပို့ပြီးတော့မင်းဆိုင်ကိုဆက်ရုံနဲ့ပြင်ကြတဲ့အရေးအမြင်ရတယ်ဆိုပြောတာရှိတယ်ဒီနေ့ရှိတဲ့ဆောင်ရွက်ဖို့အတွက်က human right ကယူကြည့်တယ် labor right ကယူကြည့်တယ်ဒီမှာလည်းအမြဲတမ်းလိုလိုပဲအသက်ဝင်အသေးငယ်ကိုစာပြအမြဲတမ်းပြောနေတ
ာဒါပေမဲ့လည်းအလုပ်သမားတွေနဲ့အလုပ်သမားအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေဘက်ကတော့အလုပ်သမားတွေတိုင်ကြားရမှာတိုင်ကြားသူတွေကိုနာမည်မှတ်ပြီးပြဿနာရှာသူတွေဖြစ်အလုပ်မခန့်တော့တာတွေစစ်ကောင်စီကိုတိုင်ကြားပြီးဖမ်းဆီးခိုင်းတာမျိုးတွေရှိတယ်လို့ပြောကြပါတယ်အပြည်ပြည်ဆိုင်ရာအလုပ်သမားသမဂ္ဂအဖွဲ့ချုပ် ITUC ရဲ့ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကိန်း2021အရစစ်အာဏာသိမ်းပြီးနောက်မတရားဖန်ဆီးချုံနောက်မှုတွေဥပဒေတွေကိုထိန်းချုပ်မှုနဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြန်မာနိုင်ငံကိုအလုပ်သမားတွေအတွက်အဆိုးဝါးဆုံးစစ်နိုင်ငံစီးရင်မှာပထမဆုံးချိန်ထည့်သွင်းဖော်ပြခဲ့ပါတယ်မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာကြောင့်အဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံခဲ့ရတာပါကိုဗစ်ရောဂါနဲ့အာဏာသိမ်းမှုကြောင့်ပြီးခဲ့တဲ့နှစ်အတွင်းစက်ရုံပေါင်း140ခန်းပိတ်သိမ်းခဲ့ပြီးအလုပ်သမား3သိန်းခန့်အလုပ်ရန်နာခံခဲ့ရတယ်လို့ IWFN ကခန့်မှန်းပါတယ်။နောက်ဆက်တွဲအဖြစ်ပြည်တွင်းအလုပ်ကင်ရှာလာမှုကြောင့်အလုပ်သမားတွေဟာအလုပ်တည်မြဲရေးစာဝတ်နေရေးအဆင်ပြေရေးကိုဦးစားပေးနေရပြီးအလုပ်ရှင်အလို့ကျစိတ်ခိုင်းမှုတွေကိုလုပ်နေရတာအာဏာရှင်လက်အောက်အလုပ်သမားအဖွဲ့အစည်းတွေကိုဖိနှိပ်ထားမှုကြောင့်အခွင့်အရေးချိုးဖောက်မှုတွေကိုထုတ်ပြောဖို့ခက်ခဲတာတွေကြောက်ရွံ့တာတွေရှိနေပါတယ်။IWFN ရဲ့ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိအခြေအနေကိုအခုလိုမှတ်ချက်ပြုပါတယ်
။အမားတို့ကပြောတာအဲ့ဒါအလုံးနဲ့မတူဘူး။အဲ့ဒါအလုံးလို့မခေါ်ဘူး။အဲ့ဒါကြုံပြုနေတာလို့ခေါ်တယ်။လွတ်လပ်စွာတင်းမင်းဖွဲ့စည်းခွင့်လည်းမရှိဘူး။ဆွေးနွေးခင်းနိုင်ခွင့်လည်းမရှိဘူး။လုံကမအတန်မထွက်နိုင်ဘူး။နော်ဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင့်တွေအဲ့ဒါကြုံပြုခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်အတန်လှည့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့စနေညချမ်းတိုင်းတင်ဆက်နေတဲ့ဒိုးအတန် season ပါရှင်။အခုလို VO မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီဒိုးအတန်လို့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်။ဆက်လက်တင်ဆက်မယ့် Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံကိုရောက်ရှိလာတဲ့အာဆီယံအထူးကိုယ်စားလှယ်နဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ကမြန်မာနိုင်ငံမှာအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးတော့အမျိုးသားယဉ်ကြားစေဖို့တိုက်တွန်းလိုက်ပါတယ်။ယုံကြည်ရိုင်းပင်ဆက်ဆံကူညီအရင်းမြစ်တွေကိုဝေမျှအကျိုးခံစားကြတဲ့လူမှုအရင်းအနှီးအခြေအနေကရောတကယ့်မြေပြင်မှာဘယ်လိုရှိနေပါသလဲ။စကိုင်းတောင်ရိုးကအပြည့်ပြည့်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတီထောင်သူလည်းဖြစ်ကမ္ဘာဗုဒ္ဓကောင်စီကချီးမြှင့်တဲ့ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ဆရာတော်ဦးတော်ပိတာနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါရရှင
်ပါရရှင်ခင်ဗျာမြေပြင်မှာရတဲ့ရွာထဲမှာအဓိကကြတာကတော့လူမှုအရင်းနှီးလို့ခေါ်တဲ့အင်္ဂလိပ်လိုတော့ social capital ပေါ့ဒါကဒီမိုကရေစီလူ့ခွင့်ရေးတွေနဲ့ဆက်စပ်နေပါတယ်အခုနောက်ဆုံးမြေပြင်မှာအနေထားတဲ့ကိုကျွန်တော်မင်းကြီးကိုဖိတ်ခေါ်ထားတဲ့ဒီကတော့စကိုင်းတောင်ရိုးအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာအင်္ဂလိပ်လိုတို့အားဖြင့် IBEC လို့ပြောကြတဲ့အဖွဲ့ကိုထူထောင်သူဆရာတော်ဦးတော်ပိတဖြစ်ပါလေဆရာတော်ပြမင်္ဂလာပါဗ
ျမင်္ဂလာပါတကကြီးဒေါက်တာတင်မွန်တန်းရေ
ဒီမှာဗျစကိုင်းတောင်ရိုးမှာနောက်ဆုံးအခြေအနေလေးငင်းငင်းညံ့ညံ့များရှိပါလားဗျ
ဟုတ်ကဲ့တကတော့စကိုင်းတိုင်းတိုင်းလုံးဟာအားလုံးနေမြေတီတမအေးချမ်းကြကြတဲ့အတွက်ပြေးလွှားနေကြတဲ့လူတွေဟာစကိုင်းတောင်တန်းမှာရှိကြတဲ့ဘုံကြီးကျောင်းတိလရှင်ကျောင်းမှာလူကြီးလူငယ်လူလတ်ကလေးတွေပါမကြံခလုံးရာဒေသဖြစ်နေ စကိုင်းတောင်တန်းဒေသကတော့သာသနာတော်ရဲ့အငွေတဲ့နဲ့သူပြည်သူလူထုကိုစောင့်ရှောက်ပေးရနေရဌာနကြီးတခုလည်းဖြစ်နေပါတယ
်။အရှင်ဘုရားအကြောင်းမှာဒီစစ်ပြေးဘယ်နည်းလောက်ရှိပါလဲ။ဘောလို့စေ
။ကောစကိုင်းတောင်တန်းမှာတော့ဦးစင်းကဒီ International Body Education Center ဆိုတဲ့ကျောင်းတော်ကြီးကိုဖွင့်လှစ်ထားတဲ့ပဲစကိုင်းတိုင်းတစ်တိုင်းလုံးကကလေးတွေရဲ့ဒီပညာရေးအခြေအနေတွေကိုသူတို့ပညာသင်ကြားနိုင်မှုရဲ့နောက် SIPS ဆောင်တဲ့ education ဆောင်တခုဖြစ်နေကြုတ်ဖန်ပြီးတိဆောက်ပေးထားတာဒီနှစ်မှာဆိုတော့ဒီသူတို့ရဲ့ IU ချေချောင်းတိုင်းမှာပညာသင်ကြားတဲ့ဒီစကိုင်းတိုင်းတွေက38မြို့နယ်ကကလေးတွေအကြောင်းမျိုးအကြောင်းမို့လို့နေမြေဒေသမေးချမ်းကြလို့ရောက်လာကြတဲ့ကလေးတွေအားလုံးဟာဆိုတော့အဲ4,000ကျော် 5,000 နီးပါးလောက်ရှိပါတယ်ဒေါက်တာတင်မောင်တန်းရေ
အာတင်မောင်အဲ့ဒီလောက်တော့များလားဖျားရှင်ဖျားနေရေးထိုင်ရေးတွေနဲ့ရောရှင်ပြေပေါ့လားဖျား
ပဲပြင်းမလဲတိုင်းပြည်ကြီးဒုက္ခရောက်နေတဲ့အချိန်မှာကိုတိုင်းလူပြည်သားတွေရဲ့ရင်သွေးငယ်တွေရဲ့ပညာရေးတွေနဲ့သူတို့ရဲ့ဘဝလုံခြုံရေးကိုသူတို့စကိုင်းတောင်တန်းကခေါင်းကြီးကျောင်းတွေမှာမျှပြီးတော့မှလူငယ်တွေဆိုရင်ကိုရင်လေးတွေဖြစ်နေပြောင်းလဲမျိုးသမီးလေးတွေမိန်းကလေးတွေဆိုရင်တိလရှင်ဖြစ်နေပြောင်းလဲပြီးတော့မှစကိုင်းတောင်တန်းမှာရှိကြတဲ့ခေါင်းကြီးကျောင်းတိလရှင်ကျောင်းတွေမှာလူကြီးတွေမိဘတွေအပါအဝင်ကလေးတွေပါခိုလုံပြီးတော့မှသူတို့တွေအတွက်ဘဝလုံခြုံမှုတွေကိုသူတို့ဒီလူမှုရင်းနှီးလို့ခေါ်တဲ့ social capital လမ်းစဉ်ကနေပြီးတော့မှယဟန်တန်ကတော့မြတ်ကမေတ္တာအပြည့်နဲ့ဆောက်ရှောက်ပေးလျက်ရှိပါတယ်
။အမှန်ပါဗျာ။ပြီးတော့ရှောက်ပြားကြံမေးမြန်းချင်တာကတော့ခုအရှင်ဖျားပြောလိုက်တဲ့ social capital လို့ပြောတဲ့လူမှုရင်းနှီးပေါ့နော်။ဒါလူမှုရင်းနှီးကိုစဉ်းစားတဲ့အခါမှာဒီပြီးတော့လို့ညာတော်အဖြစ်တော့အချက်၃ချက်နဲ့ဒါကြည့်ကြတာများတယ်ပေါ့နော်။ effect တစ်ခုကတော့ကျွန်တော်တို့လူ့ဖွဲ့စည်းအတွင်းထဲမှာအခုနောက်တစ်ခုဆက်ဆက်နေတဲ့ကိုရဲ့ကြီးပေါ့နော
်ဟုတ်ပါတယ်ဒေါက်တာ
ဒါနဲ့ကြီးတယ်နောက်ခုကယုံကြည်မှုအဆင့်နော်ဒါနဲ့လည်း
ဟုတ်ကဲ့ပါ
ပြီးတော့ပြောကြတာရှိတယ်နောက်တစ်ခုကတော့အဲ့ဒီရတဲ့ရွာထဲမှာလူမှုအတိုက်ပိုင်းထဲမှာရှိတဲ့အရင်းနှီးတွေကိုဘယ်လိုမျှဝေလဲနော်အကျိုးကိုဘယ်လိုခံစားကြလဲဆိုတဲ့အချက်နဲ့လည်းကြည့်ပါဒါကတော့လူမှုအရင်းနှီးတောင်းပါလို့ပြောတယ်ဒီမှာလူ့ဘွယ်စည်းမှာဒီပฏิပက္ခမှာတိုင်ငင်ရဆိုရင်လူမှုအရင်းကြီးကဘယ်လိုအခြေအနေရှိပฏิပက္ခဖြစ်လာတဲ့အခါမှာအဲ့ဒီလူမှုအရင်းကြီးကဘယ်လိုဖြစ်သွားလဲ
ဟုတ်ကဲ့တကကြီးအဲ့တော့ဒီမြန်မာပြည်မှာ conflict မဖြစ်ခင်အချိန်ခါကာလကဒီလူမှုအရင်းကြီးတွေပေါ့နော်ဒီ social capital တွေစောက်ခဲမှုတွေကသူတို့ democracy တကားအပွင့်နဲ့တူလူတိုင်းလူတိုင်းဟာယုံကြည်မှုကိုတိစောက်တဲ့အခါမှာအားလုံးကတက်တက်ကြွကြွနဲ့နော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေမူစီရင်းကြည်ရည်တွေအတွက်လူသားတိုင်းလူသားတိုင်းလူငယ်တိုင်းလူငယ်တိုင်းကနော်ပတ်သွန်ခွန်ဆိုင်နဲ့ဆောင်ရွက်ခဲ့ကြတယ်အဲ့ဒီကနေပြီးတော့မှဒီပฏิပက္ခဇုံတစ်ခုကိုရောက်ရှိလာတဲ့အခါမှာလူမှုရင်းနှီးကြီးတစ်ခုလုံးပြိုကျပျက်စီးသွားတယ်လူမှုအခြေပြုတဲ့အောင်းတင်းဆက်ဆံရေးတွေမှာမိဘနဲ့တာသမီမယုံကြည်တော့တာတွေဆရာနဲ့တပည့်မယုံကြည်တော့တာတွေအကြီးအကဲနဲ့နောက်လိုက်ငယ်သားတွေမယုံကြည်တော့တာတွေနောက်ဘာသာရေးကောင်းဆောင်တွေနဲ့အောက်ခြေလူဖွဲ့စည်းတွေမြုံကြည်တော့တဲ့ဒီလူမှုရင်းနှီးရဲ့ပထမအဦးဆုံးယုံကြည်မှုပြပြချင်းဆိုတဲ့ဒီပฏิပက္ခနွန်နဲ့ကိုတဆင့်ကျွန်းလာတယ်ပေါ့နော်
ပြီးတော့ဖြတ်ပြီးမေးပြစေဖျာညီမပုဂ္ဂဘာသာတုဖွဲ့စည်းဟာအရင်တုန်းကတော့ဒီပฏิပက္ခကြီးမတိုင်ရင်တုန်းကတော့တန်ခါနဲ့တကာယုံကြည်မှုဟာအင်မတန်ကိုကြီးမားပါတယ်အခုဘလို့ပြပြသွားတာလဲဘလို့တွေဖြစ်ပါသလဲဖျာ
ယုံကြည်မှုပြပြသွားတဲ့အကြောင်းကဒီလူတွေဟာမျှော်လင့်ချက်ဒါအကြီးမားတဲ့အခါကာလမှာသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့နိုင်ငံကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့ဘာသာရေးကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်ပေါ်မလာတဲ့အကြီးအကဲတွေပေါ်မှာဒီလူတို့ရဲ့ယုံကြည်မှုကျဆင်းသွားပြီးတော့မှခင်ဗျားပြောတဲ့ social capital ဆိုတဲ့ဒီလူမှုအရေးအနေကြီးတစ်ခုလုံးကတိုင်းပြည်မှာပျို့ကျပျက်စီးသွားတယ်အဲ့လိုပျို့ကျပျက်စီးသွားတဲ့နေရာမှာကျွတ်တို့စကိုင်းတိုင်းလိုနေရာမျိုးကပေါ်ပြီးတော့မှကြီးကျယ်တဲ့ conflict ပြပခတ်စုံတွေကိုရောက်သွားစေတဲ့အကြောင်းတစ်ခုလို့ဒါကမြင်ပါတယ်ဒေါက်တာတင်မောင်တန်းကြီ
းတင်မကျစီတော့ဒီလိုပြောလို့ရသလားဒါမို့ရင်ပြန်လဲဒီဆော့ဖို့အနေထားအပိုင်းအစတွေကိုရှိသေးရဲ့လား
အဲ့တော့လူမှုရင်းနှီးတွေမှာကြတော့ဒီလိုပြိုကျပျက်စီးသွားပြီဆိုရင်အမတန်မှဆုံးရှုံးနေတာမျိုးများပါတယ်အဲ့ဒီဆုံးရှုံးနေတာမျိုးဒီလူတို့ရဲ့ဆုံးရှုံးမှုမဟုတ်ဘဲနဲ့တိုင်းပြည်ရဲ့ဆုံးရှုံးသွားခြင်းဖြစ်ပါအဲ့ဒီပျက်စီးသွားတဲ့ဒီ social capital ကိုပြန်လဲတည်ဆောက်ဖို့အားလုံးကအပြက်ကိုကြည့်ပြဥတည်နေတဲ့အချိန်ခါကာလမှာဦးစင်းရဲ့ IMC ကျောင်းတော်ကတော့ဒီ social capital ကိုပြန်တည်ဆောက်ပါပြန်တည်ဆောက်တဲ့အခါမှာလူသားတိုင်းလူသားတိုင်းဟာပညာတတ်ရမယ်နောက်ပြီးတော့မှသ ိနိုင်တဲ့စွမ်းအားတွေပေါ့ awareness တွေရှိရမယ်နောက်ပြီးတော့မှသူတို့ရဲ့တွေးခေါ်နိုင်တဲ့စွမ်းအားတွေကဓမ္မဆိုတာဘာလဲအဓမ္မဆိုတာဘာလဲဆိုတာခွက်ခွက်ခြားခြားသိအောင်ပညာကိုအခြေခံတဲ့လူအဖွဲ့အစည်းဖြစ်တဲ့ရုပ်ပြန်လည်ပြီးတော့မှတိဆောက်တဲ့ခါမှာလူတို့နဲ့ဒီလူငယ်တွေရဲ့အနာကမပြောက်တော့ဘူးတို့ကတော့အခုချိန်မှာအနာကပြောက်နေတဲ့လောကကြီးကနေအနာကမပြောက်ဖို့ရအတွက်တို့မှဒီလူဖွဲ့စည်းရုပ်ကိုပြန်လဲတိဆောက်ရမယ်ဆိုတော့ဟာလေးကိုလက်တွေ့သူတည်တနာပြုပြီးဦးစဉ်ဆောင်ရွက်ကြည့်တဲ့ခါမှာအဲ့ဒီအဖြေလေးတခုတွေ့ရှိရတယ်ပေါ့နော်ဒါကြောင့်မို့လို့မြန်မာပြည်မှာပျက်စီးနေတဲ့လူမှုရင်းနှီးကြီးကိုပြန်လဲတိဆောက်ဖို့ရအတွက်တိတက်နားလေတဲ့ပုံကိုယ်တွေကအားလုံးဝိုင်းပြီးတော့မှလှုပ်ဖို့လိုတယ်ဆိုတာလေးပါပဲအဲ့တော့ဒါကြီးကလုံးလုံးလေးရပျက်စီးသွားတာတော့မဟုတ်ဘူး85000ခန့်တော့ပျက်စီးသွားတယ်25000ခန့်တော့ကျန်နေတယ်အဲ့25000ခန့်တော့ကျန်တဲ့လူတွေကသိတဲ့ပုံကိုယ်တွေရန်တန်ကားတွေပညာရှင်တွေနောက်ပြီးတော့မှဒီလောကအကျိုးကိုတည်ကိုးကျင်တဲ့လူတွေကဒီလူမှုရင်းနှီးလို့ခေါ်တဲ့ social capital ကိုပြန်တည်ဆောက်တဲ့အခါမှာလူတို့ရဲ့လက်ခံနိုင်မှုတွေယုံကြည်မှုကိုပြန်လဲတည်ဆောက်ပြီးလက်တွေ့အလုံးနဲ့တက်တည်ပြဖို့တော့လိုအပ်လိမ့်မယ်လို့မြန်မာကျောင်းကြေကြအပ်ပါတယ
်။ဒီပြားတော့ဒီနိုင်ငံရေးထက်ဖော်ပြတော့တက်မှုနဲ့နော်ပြည်သူပြည်သားတွေရဲ့ကောင်းကျိုးအတွက်ဦးစိုက်လုပ်နေရဆိုတာသိပါတယ်။အဲ့တော့ဖွံ့ဖြိုးတိုးတက်မှုကိုဇောင်းပေးပြီးတော့ဘာသာတရားရဲ့တောင်းကဝဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေလို့ပြောကြတဲ့အခါမှာတပ်မတော်ခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေကိုအရှင်ဖျားဘယ်လိုများအကြံပြုနေမှာလဲ
အဓိကကတော့တိုင်းပြည်ရဲ့ဒီပဋိပက္ခတွေပြန်လဲခြုံငင်းဖို့ဆိုတာဓမ္မလမ်းကြောင်းကနေကြည့်သူကဒီဖြစ်ဆက်ဆက်မှာနှစ်ပေါင်း80ကျော်ကြာလက်နဲ့ကြိုက်ပြီးတိုက်ပွဲဝင်နေကြတာဘယ်တော့မှတိုက်ပွဲကပြီးဆုံးခဲ့တာပါမဟုတ်ဘူးအဲ့အတွက်မပြီးဆုံးနိုင်တဲ့ဒီလက်နက်ကင်လမ်းစဉ်တွေစာဒီတိုင်းပြည်ရဲ့ဒီတပ်မတော်ခေါင်းဆောင်တွေရောနောက်ပြီးတော့မှဒီတိုင်းရင်းသားလက်နက်ကင်တွေရောအမျိုးသားညီညွတ်ရေးအစိုးရရောနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လို့ခေါ်တဲ့ PDF ပြောဒီတိုင်းပြည်ရဲ့တကယ် conflict ဆိုတော့ပြည်ပခန့်နှုန်တွေကနေပြန်လဲရုံထဖို့ရာအတွက်အားလုံးတွဲဆုံညှိနှိုင်းတဲ့လမ်းကြောင်းကိုပြန်သွားရင်တော့ဒါအကောင်ဆုံးလို့ဒါဦးစင်းရဲ့ဒီဘာသာရေးခေါင်းဆောင်ရန်တော်တစ်ပါးဖြစ်နေမြင်တဲ့အကြောင်းနောက်ကျုပ်ကိုယ်တိုင်ကကမ္ဘာညဉ့်ညဉ့်တန်တမန်ရမ်းတော့အဲ့တော့ဒါကတော့တမေးတဲ့မိကုန်းကိုဖြေရမယ်ဆိုရင်တော့လက်ရှိအားလုံးဟာအပြက်တွေကိုကြီးပဲဥတီသွားနေကြတဲ့အဆင့်ကနေပြီးတော့မှအတ္တတွေမမနာတွေပဲပေါင်းစုံကနေရွှတ်ချပြီးတော့မှဒီပြฏิပက္ခနုံကနေပြန်လဲရုံထနိုင်မှုရအတွက်မိမိတို့ရဲ့လူအင်ဆန္ဒတွေလည်းပြည့်ဖို့ရအတွက်အပေးယူ short တင်းတွေဒါတွေကရှိဖို့လည်းလိုအပ်တယ်ပြီးခဲ့တဲ့အတိတ်ကပြฏิပက္ခတွေကိုအာဂတတွေနဲ့အမုန်းတရားတွေကိုဆက်ပြီးတော့မှဆွဲခေါ်သွားမယ်ဆိုရင်တော့နောက်နှစ်30ကနေနှစ်50မြန်မာပြည်ဟာပြိပက္ခနုံကနေပြန်လဲပြီးရုံထဖို့အတွက်မရှိပါဘူးမြစ်တရရခန့်ကျင်တာကတမတော်ကောင်းဆောင်ကြီးများအကြီးအကဲတွေအားလုံးเนาะနိုင်ငံတော်ရဲ့စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ဘယ်ပေါင်းစုံကပုဂ္ဂိုလ်တွေအားလုံးဟာညင်ကြားစစ်ရေးဆိုတာတဲ့မြစ်တနှလုံးသားတွေနဲ့အတူလက်နက်ကင်လမ်းစွန်တွေနဲ့ခြေမွနေကြမယ်အစားတိုင်းရင်းသားတူတုံဆင်ကြီးကိုမောင်နှမတွေပေါ်မှာခွင့်လွှတ်ခြင်းမြစ်တာတွေနဲ့သပွဲဝိုင်းရည်ကျင်းမှုကိုပေါင်းဆက်ပြီးတော့မှအပေးယူချော့နေတဲ့ကြာရင်တော့ပြိပက္ခနုံကနေညံ့ညံ့ယုံထပြီးတို့တို့တိုင်းပြည်ဟာကျေမွတဲ့အဆင့်ကနေပြန်လဲပြီးလူမှုရင်းနှီးတွေကိုပြန်လဲတည်ဆောက်နိုင်မဲ့ social capital ညင်မာတဲ့နေရာဒီတတ်ခုကိုတော့ကာလတူတူနဲ့ပြန်ရောက်ကောင်းရောက်သွားနိုင်ပါလေ
။ရှင်ပြပြအဲရှင်ပြကဒီလိုဖွင့်ဆိုပြောပြမိလို့တချို့ကလည်းဂဏိတိုက်ပွဲဟာဓမ္မနဲ့အာဓမ္မရဲ့တိုက်ပွဲဖြစ်တယ်လို့ပြောကြပါတယ်။ဘာသာရေးတောင်းကနေပေါ်ကြည့်မယ်။ဆိုရင်ရှင်ပြဘလို့များမင်းကျင်ပါတယ်ဗ
ျဘာသာရေးစုတော်ကနေကြည့်ရင်တော့ဘာသာရေးမှာတို့တို့ဗုဒ္ဓဘာသာရဲ့လမ်းစဉ်မှာဓမ္မဆိုတာလူတစ်ဖက်သားကိုညှင်းဆဲခြင်းတက်ဖြတ်ခြင်းเนาะနောက်လူတွေရဲ့စိတ်ဆင်းရဲကိုဆင်းရဲပြင်အောင်ဘာတစ်ခုမှမလုပ်ပါဘူးဒါကြောင့်မို့လို့ဒီတော်လှန်ရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်เนาะငြိမ်းချမ်းရေးပဲဖြစ်ဖြစ်သကလုံးနေနဲ့เนาะလူတွေကိုဝါမျိုးပြီးတော့မှပြည်သူလူတို့တွေကိုလမ်းကြောင်းတွေမှားအောင်ဘယ်ပေါင်းစုံကနေဆောင်ရွက်တာတွေရပ်တန့်ဖို့လိုပါတယ်ဒါကြောင့်ဓမ္မသည်ဘယ်တော့မှမဖောင့်ပြန်ဘူးဓမ္မသည်ရရဲ့ယူစီဝါပျက်စီးအောင်ရရွာတွေမြို့ပြတွေပြည်သူတွေအသက်အိုးအိမ်စီးတဲ့တွေကိုဘာမှမဖျက်ဆီးဘူးအဲ့တော့တတ်တာဖျက်တာကိုပျော်မွေ့နေကြတဲ့လူအဖွဲ့အစည်းကြီးဟာဓမ္မလို့ဘလောက်ပွဲကြွကြွကြွကြွအဲ့ဒါဟာဓမ္မလမ်းစဉ်မဟုတ်ဘူးဆိုတော့ဦးစင်းခိုင်ခိုင်မာမာပြောရဲပါဒါကြောင့်ဓမ္မသည်သူများရဲ့ယူစီဝါကိုမပျက်စီးစေတဲ့အတွက်အဲ့တော့ဒီနေ့လက်ရှိဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေကကိုလုံနေတဲ့လုပ်ငန်းတွေဟာဓမ္မလို့ကြွေးကြော်ပြီးတော့မှတကယ်ဓမ္မဖြစ်ရလားဆိုတော့ဦးတော့ပြန်လဲတုံးတက်ကြဖို့အတွက်เนาะတမတော်ပါဝင်တိုင်းသားလက်နက်ပကိုင်ခေါင်းဆောင်တွေဒေါ်လာရင်းလုံနေကြတဲ့ပုံကိုယ်ကြီးအားလုံးကိုเนาะဒါဦးစင်းကဘာငင်းငင်းတန်တမစတုံးကဘာငင်းငင်းစုရှင်ဖြစ်နေတာเนาะအကြံပြုပါတယ်ပြန်လဲပြီးတော့မှကိုလုတ်တဲ့လုံကဟာဓမ္မနဲ့ကန့်ညီကြရလားဆိုတော့တုံးတက်ကြပါလို့မြစ်တရရခန့်ချင်ပါတယ်
်တင်ပါဗျာအခုတော့မေးကြတဲ့ပြောင်းအများကြီးကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာဒေါက်တာတင်မောင်တန်ကြီးမတွေ့ရတာကြာတော့ဒကာကြီးနဲ့စကားပြောခွင့်ရတာလည်းအထူးကျေးဇူးတင်ပါတယ်နောက် VOE ဝိုင်းတော်သားတွေနဲ့တူဦးစင်းအမေရိကကိုရောက်ရှိတဲ့အခါကာလမှာအခုလိုအင်တာဗျူးပေးပြီးတော့မှအဲဆိုရှယ်ကပ်ပြက်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့လမ်းကြောင်းလေးနဲ့အင်တာဗျူးခွင့်ရတဲ့အထူးကျေးဇူးတင်ရှိပါကြောင်းပြောကြရင်းနဲ့ကဘာသူကဘာသားတွေမြန်မာနိုင်ငံသူနိုင်ငံသားတွေဆက်ပြီးဒုက္ခကင်းဝေးပြီးငြိမ်းချမ်းတာယာတဲ့နိုင်ငံတော်ကိုတည်ဆောက်နိုင်ကြပါစေ
အခုလူမှုအရင်းကြီးနဲ့ပတ်သက်ပြီးတော့တင်ပြဆွေးနွေးသွားတဲ့ဆရာတော်ကတော့စကိုင်းတောင်ယိုအပြည့်ပြည့်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာ IPEC ရဲ့တူထောင်သူဆရာတော်ဦးတော်ပိတာဖြစ်ပါတယ်ဆရာတော်ဟာစတော့ဟ ோம் ကမ္ဘာငြိမ်းချမ်းရေးဆုရှင်လူလည်းဖြစ်တယ်လို့ငြိမ်းချမ်းရေးရတန်တမန်တရားဦးအင်းနဲ့လည်းဆောင်ရွက်နေတဲ့ပုဂ္ဂိုလ်လူဖြစ်ပါတယ်ကျွန်တော်တော်တော်သားပါ
ဒါကတော့ဥတည်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိနေ့စဉ်ထုတ်လွှင့်နေပြီးတော့နာနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နာနေ 6:00 နာရီကနေ 9:00 နာရီထိတင်ဆက်နေပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။လူမှုမိတ်ဆွေ24နာရီရုပ်တံအစီအစဉ်ကိုလည်းလွတ်လပ်တဲ့အာရှအသံ RFA နဲ့ပူးပေါင်းတင်ဆက်နေပါရရှင်။အခုဆက်လက်ပြီးတော့တပတ်အတွင်းပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြည့်ရှုရမှာပါ။ပထမဆုံးတော့အိန္ဒိယမြန်မာနယ်စပ်အခြေအနေရှုပ်ထွေးနေတဲ့အခြေအနေနဲ့တပတ်အတွင်းပြည်တွင်းသတင်းကိုကြည့်ကြရအောင်ပါရှင်။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့နယ်စပ်အခြေအနေတွေရှုပ်ထွေးနေပါတယ်။ကယားပြည်နယ်လော့ပီတာဘက်မှာတော့စစ်ကောင်စီက၄ချောင်း၃ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။မြန်မာနိုင်ငံထဲကကားတက်ဆင်ထုတ်လုပ်ရေးလုပ်ငန်းအများစုရပ်ဆိုင်းလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပြောပြမှာပါရှင်။
အိန္ဒိယမြန်မာနယ်စပ်တမိုးမြို့မှာအိန္ဒိယနိုင်ငံသား2ဦးတပ်ဖြတ်ခံရပြီးတဲ့နောက်နယ်စပ်အခြေအနေတင်းမာနေပါတယ်။တီဖြစ်ရနဲ့ပတ်သက်လို့အိန္ဒိယနိုင်ငံမိုးလေးမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံနှမ့်ဖာလုံဖက်ကအရေးကင်းတစ်ခုကိုလည်းအိန္ဒိယလူငယ်တချို့မီးရှို့ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွတ်ကတော့တီဖြစ်ရကိုစုံစမ်းစစ်ဆေးပြီးဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုပ်တာလို့အပြစ်တင်ပြောဆိုပါတယ
်။သူတို့ဒီတမိုးမှာဇူလိုင်လ9ရက်နေ့ပေါ့ဒီနေ့လေ12နာရီခွဲလောက်မှာဒီတမူးမြို့ကစော်ဘွားကိုရက်ွက်မှာအမျိုးသား2ယောက်တနက်နေ့ပြစ်ခံသူကြသေဆုံးနေတဲ့အကြောင်းဟိုအဲ့ဒီနေခံနေရပဲကျွန်တော်သတင်းပို့ပါတယ်ပို့တဲ့အကြောင်းမလို့တမူးမှာရှိတဲ့ကျွန်တော်တို့မြို့နယ်ရဲစခန်းကဒါမြို့နယ်မှုအပါဝင်ဒုရဲတပ်ဖွဲ့ကသွားရောက်စစ်ဆေးခဲ့တယ်12နာရီ45လောက်မှာစစ်ဆေးခဲ့တဲ့အခါမှာအဲ့မှာတော့ကျွန်တော်တို့ဒါဟိန်းလူမျိုးလို့ယူဆရတယ်။အသက်35နှစ်ခန့်ရှိတဲ့အမျိုးသားတစ်ယောက်။နောက်ပြတ်တော့အသက်30နှစ်ခန့်လောက်ခံမှန်းတဲ့အမျိုးသားတစ်ယောက်။ဒီတန်ရာတွေကတော့ကျွန်တော်တနက်နေ့ပြစ်သွားတာဟာကြီးပဲ။တနက်နေ့ပြစ်သွားတာဥကောင်းနေပဲထိမှန်တဲ့အနေသားရှိတယ်။ဖေဆုံးနေတာတွေ့ရတယ်။အဲ့ဒါနဲ့ကျွန်တော်တို့ဒီမြို့နယ်ရဲတပ်ဖွဲ့နဲ့ဒါလုံခြုံရေးအဖွဲ့တွေကအနီးနားပတ်ဝန်းကျင်ကိုဆွေးဆွေးတယ်။ဆွေးဆွေးတဲ့အခါမှာတော့ဒီ7နှစ်ခွဲလောက်မှာအဲ့ဒီနှစ်ယောက်ကစော်ဘွားရက်ကွက်အတွင်းကိုစံကြယ်တစည်းနဲ့ဝင်လာတယ်နှစ်ယောက်လုံးအတူတူစီးလာတာပဲစံကြယ်တစည်းနဲ့ဝင်လာတယ်ဝင်လာတဲ့အချိန်မှာပဲအကျံပဲအဖွဲတစ်ဖွဲကကျွန်တော်တို့ဗနက်နဲ့ပြစ်ခတ်ပြီးထွက်ပြေးသွားရသိရတယ်အဲကြောင့်အလောင်းနဲ့ကျွန်တော်တို့ဒါတမှုစေးရုံကိုပို့တယ်7နှစ်ခွဲလောက်မှာရောက်တယ်အဲအဲ့မှာလည်းဒီတမှုရဲစကားမှာဒေမှုဒေခင်ဖွင့်တယ်ကိုပြောအဲ့ဒီအလောင်းကြီးအကုန်လုံးကိုကျွန်တော်မျိုးမိမျိုးဖားရရက်ွက်တိရအုပ်ချုပ်မှုတွေနဲ့တင်းဆောင်ဆန်းဆက်စည်းခဲ့တယ်။ဆောင်ရွက်တယ်ပေါ့နော်။အဲ့မှာ လာရောက်ဆက်သွယ်တာတော့မရှိခဲ့ဘူးဗျာ
ဇူလိုင်လ9ရက်နေ့နေ့လယ်ပိုင်းကတပ်ဖြတ်ခံခဲ့ရတဲ့အိန္ဒိယနိုင်ငံသားတွေရဲ့ရုပ်အလောင်းကိုနောက်တနေ့နေ့လယ်ပိုင်းအထိပြန်လည်မလွှဲပြောင်းပေးတာကြောင့်အိန္ဒိယနိုင်ငံမိုလေမြို့မှာဆန္ဒပြကြတာဖြစ်ပြီးမြန်မာနိုင်ငံဖက်ချန်ကရဲကန်တခုကိုအိန္ဒိယလူငယ်တွေကလာပြီးတော့မေးရှို့ခဲ့ကြတယ်လို့ဒေသခံတို့ကအတည်ပြုပြောဆိုပါတယ်တိတက်ခတ်မှုဖြစ်ပွားပြီးတဲ့နောက်အိန္ဒိယဖက်ကနေဆက်မှာလုံခြုံရေးတိုးမြင့်ချထားပြီးတော့တမူမိုလေနေဆက်ဖြတ်တန်းသွားလာတာကိုလုံးဝပိတ်ပင်ထားတယ်လို့လည်းပြောပါတယ်မနစ်ပူရာပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်ကတော့နိုင်ငံအာဏာပိုင်တွေအချင်းချင်းချိတ်ဆက်တောင်းဆိုရရှိနေကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်တမူမိုလေဆက်သွယ်ရေးလမ်းဟာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ရေးစခန်းဖြစ်ပြီးတော့ COVID-19 ရောဂါစတင်ဖြစ်ပွားချိန်မှာဂိတ်တွေပိတ်ထားခဲ့ရတာပါဒီရက်ပိုင်းနဲ့အတွင်းမှာတော့နေဆက်ဂိတ်တွေပြန်ဖွင့်နိုင်ဖို့နှစ်ဖက်အာဏာပိုင်တွေဆွေးနွေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေအရနေဆက်ဂိတ်ပြန်ဖွင့်ရေးမရေမရာဖြစ်နေပါသေးတယ
်။မြန်မာစစ်ကောင်စီဘောနောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့ဩစတြေးလျဆိုရကလေးနက်စဉ်းစားနေကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောပါရယ်။ပြစ်မှတ်ထားအရေးယူတန်ခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြီးဩစတြေးလျဆိုရကလေးနက်စဉ်းစားနေပါတယ်လို့နိုင်ငံသားရေးဝန်ကြီးပန်နီဝေါန်ကစင်ကာပူနိုင်ငံတကာမဟာဗျူဟာလေးလာရေးဌာန IISS ရုံးခွဲမှာကျင်းပတဲ့အမေးပြေကဏ္ဍအတွင်းဗုဒ္ဓဦးနေမှာပြောဆိုသွားခဲ့တာပါစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့ကိုလည်းစစ်တပ်ကဖမ်းဆီးထားပါတယ်ရှောင်းတန်နယ်ဟာနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့ပါရင်ဆိုင်နေရတာဖြစ်ပြီးသူရဲ့အမှုကိုတရားရုံးကကြားနာရမှာလဲဩစတြေးလျတန်ရုံးတာဝန်ခံတွေကိုကြားနာခွင့်ပေးမထားပါဘူးသူကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီကစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတကာကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတော်တော်များများချမှတ်ထားသလိုဩစတြေးလျနိုင်ငံကလည်းမြန်မာစစ်တပ်ကိုလက်နက်နဲ့ဆက်ဆက်ပစ္စည်းတင်ပို့ရောင်းချခွင့်နဲ့ခရီးသွားလာခွင့်ပိတ်ပင်တာအပါအဝင်ဒဏ်ခတ်ပိတ်ဆို့မှုတော်များများကိုချမှတ်ထားတာဖြစ်ပါတယ်
စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန့်ကျင်ဆန္ဒပြသူတွေနဲ့အထိုက်အခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထောင်ချတာတွေဆက်တိုက်လုပ်နေချိန်မှာပဲနိုင်ငံရေးအမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်တွေလည်းဖိအားပေးတာဖမ်းဆီးတာတွေရှိလာနေပါတယ်။ရန်ကုန်တိုင်းအတွင်းမှာပြီးခဲ့တဲ့တစ်ပတ်အတွင်းရှင်တွေ3ဦးထက်မနည်းဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့ရှင်တွေတို့က VOA ကိုပြောပါတယ်။မန္တလေးဖက်မှာလည်းဒီတစ်ပတ်အတွင်းရှင်းနေလေးဦးထပ်ပြီးတော့အဖမ်းခံရတယ်လို့ရှင်းနေအတိုင်းဝိုင်းကပြောပါတယ်။အဖမ်းအစီသတင်းတွေနဲ့ပတ်သက်လို့ရှင်းနေတူကလည်း VOA ကိုဇူလိုင်လ6ရက်နေ့ကအခုလိုပြောပါတယ်
။ဒီရန်ကုန်ဘက်မှာတော့၃လောက်လောက်တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့အကျိုးရင်းမှာဝင်နေတာ၆လောက်တော့ရောက်မလာသေးဘူး။ဖမ်းသွားတာပဲရှိတယ်။ဘယ်နေရာမှာဒီကျိုးရင်းဝင်နေရှာလို့လည်းမရှိဘူး။အဲလူတူကြီးမြောင်းနဲ့လူသားတစ်ယောက်လို့တော့ပြီးတယ်ရှာလို့ဘူး။အသေးသေးကြော်လိုက်ရတယ်ဟိုအတိအကျတော့နည်းနည်းသိမရဘူ
းမန္တလေးဖက်မှာတော့အိုးပူတောင်အကျဉ်ထောင်တွင်တရားရုံးကနေအမှုလိုက်ပြီးတော့အပြန်မှာအရှင်းနေရအဖမ်းခံရတာပါနိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှင်းနေတချို့လဲနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့ဆိုရင်လာကြပါတယ်ရှင်းနေတချို့ဆိုရင်အိုးပူတောင်အထူးတရားရုံးရဲ့တရားခွင်ကိုတောင်မလာဘူးတဲ့အခြေဖြစ်လာတယ်လို့ရှင်းနေအတိုင်းဝိုင်းကပြောပါတယ်ပြီးခဲ့တဲ့လကလည်းစကိုင်းတိုင်းမုံရွာမြို့မှာ NLD အစိုးရလက်ထက်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှင့်နေဦးမိုးစောထွန်းအပါအဝင်အခြားရှင့်နေတုံးအဖမ်းခံခဲ့ရပါသေးတယ်။နောက်ထပ်ရှင့်နေနှစ်ဦးထပ်မင်းတို့လည်းလိုက်ပြီးဖမ်းဆီးနေတဲ့အတွက်တင်းရှောင်နေရတယ်လို့နှိဆက်သူတွေကပြောပါတယ်။ရှင့်နေတွေအဖမ်းအစီခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဗိုလ်ချုပ်ဇော်မင်းထွန်းကို VOA က3ရက်တိုင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။ရန်ကုန်မန္တလေးအပြင်ရှမ်းပြည်နောင်ကျွန်းနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှင်းနေတဲ့ချို့အဖမ်းအစီခံရတာတွေရှင်းနေပါတယ်။အဲ့ဒီရှင်းနေတွေကိုလည်းအကြံဖက်ဥပဒေပုံမှန်တွေတက်ပြီးတော့တရားစွဲထားပါတယ်။အာဏာသိမ်းပြီးတော့တနစ်ကျော်ကာလအတွင်းမှာစစ်ကောင်စီကဖမ်းဆီးထားတဲ့ရှင်းနေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှင်းနေတွေကပြောပါတယ
်။ NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း3ဦးကိုထောင်ဒဏ်3နှစ်စီချမှတ်လိုက်ပါတယ်။ရာထူးရှိချိန်ကအာဏာအလွဲသုံးစားလုပ်ပြီးရွေးကောက်ပွဲမဲမတမာမှုမြောက်အောင်လှုပ်ဆောင်ခဲ့တဲ့ဆိုပြီးနေပြည်တော်အချင်းထောင်ကထူးတရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့တယ်လို့သူတို့ရဲ့ရှင်းနေသူက VOA ကိုအတည်ပြုခဲ့ပါတယ
်။ဟုတ်တယ်ဥက္ကဋ္ဌက3ဥက္ကဋ္ဌရဲ့အေးမှုရဲ့အဲဒီတန်တေးအဖွဲ့ဝင်ပေါ့နော်သူတို့3လောက်ကိုဟိုတရားကို3နှစ်တက်သုံးတဲ့ခါကြီးနဲ့ခါလိုက်တယ်။ဒီနေ့ပါတယ်ဦးမြင့်နိုင်ရဲ့စံတီးရဲ့နောက်ဦးလာစင်ရဲ့ဦးလာစင်ဥက္ကဋ္ဌဆောင်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း NLD အစိုးရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တွေဖြစ်ကြတဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ကိုဥပဒေပုံမှန်130ကာကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။တရားရုံးစစ်ချက်တွေအရစစ်ကောင်စီရဲ့ဆွဲထားချက်တွေကမမှန်ကန်တဲ့အပေါ်သူတို့ဘက်ကဥပဒေအချက်လက်တွေနဲ့ကိုးကားထုချေခဲ့ပေမဲ့ဒီထုချေချက်တွေကိုတရားသူကြီးဘက်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိဘူးလို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။တရားစွဲဆိုတဲ့လက်ရှိစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းသူတို့အမှုကျူးလွန်ကြောင်းတိကျတဲ့တက်တေမပြနိုင်ခဲ့တာတွေရှိခဲ့တယ်လို့ဆိုပါတယ်။ဒေါ်ဆန်းစုကြည်ဟာကော်မရှင်ဝဲတွေဖွဲ့စည်းရမှာတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေကိုဆန့်ကျင်နေတာဝန်ထမ်းဆောင်သူတွေကိုဟန်တာချင်းချောက်တယ်။အုပ်ချုပ်ရေးမှုတွေကိုဖိအားပေးမဲစင်းတွေကိုမတမာလုပ်တယ်။ NLD နိုင်ရာဘူဩစာ၃ဆွတ်ဖက်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတယ်လို့ရွေးကောက်ပွဲကော်မရှင်ဦးလှသိန်းရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တွေဖြစ်ကြတဲ့ဦးမြင့်နိုင်နဲ့ဦးတန်းထေးတို့ဟာဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လှုပ်ဆောင်ခိုင်းတဲ့အတိုင်းတစ်ဖက်သက်လှုပ်ဆောင်ခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့ပါတယ်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲဆိုင်ရာလုပ်ငန်းတာဝန်တွေကိုကြီးကြပ်ဖို့ပြက်ကွက်မှုနဲ့အရင်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်အပါအဝင်အယောက်2400ကျော်ကိုရွေးကောက်ပွဲဆိုင်ရာဥပဒေပုံမှားတွေနဲ့ရေးယူခဲ့တယ်လို့လက်ရှိစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်။
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တိုက်ဆိုသလိုစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တို့ကြားပစ်ခတ်တိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့ကယားပြည်နယ်ကလွိုက်ကော်မြို့နယ်လောပိတကျေးရွာဘက်မှာဇူလိုင်လပထမပတ်အတွင်းတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းအသုံးပြုတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကကွယ်ရေးတပ် KNDF က VOA ကိုပြောပါတယ်။လောပိတကျေးရွာနာကစစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တာပါ။ရှမ်းပြည်တောင်ပိုင်းမှာတော့ဖေခုံမြို့နယ်မှာဒီလပထမပတ်အတွင်းတိုက်ပွဲတွေမှာကရင်နေပူပေါင်းအဖွဲ့ဖက်က12ဦးသေဆုံးခဲ့တယ်လို့အဲ့ဒီဒေသဖက်ကသတင်းတွေမှာပြောပါတယ်တိုက်ပွဲတွေအတွင်းစစ်ကောင်စီဖက်ကလည်းသေဆုံးမှုရှိတယ်လို့ဆိုပေမဲ့ VOA ကတိကျအတိအမပြုနိုင်ပါဘူးကရင်ပြည်နယ် KNLA တပ်မဟာ9နဲ့မြေထဲကရခိုင်လက်နက်ကိုင် A အဖွဲ့ရဲ့စစ်ခန်းတစ်ခုကိုမြန်မာစစ်တပ်ဖက်ကဂျက်တိုက်လေယာဉ်နှစ်စီးနဲ့လာရောက်ပုံကျဲတိုက်ခိုက်ခဲ့တာကြောင့် AA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်ဆေးရုံဆေးခန်းတွေနဲ့အထည်ချုပ်ဆေးရုံတွေလည်းပျက်စီးခဲ့ရတယ်လို့ AA ဖက်ကထုတ်ပြန်ထားပါတယ်။ဇူလိုင်လ၄ရက်နေ့တိုက်ခိုက်မှုကိုရည်ရွယ်ချက်ရှိရှိဆောင်ရွက်တာမလို့ဒီလောက်ရအပေါ်တုံ့ပြန်အရေးယူသွားမယ်လို့ AA အဖွဲ့ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ
်။ခြေနေအနေထားပုံမူတည်ပြီးတော့မှဟိုလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ဟိုတုံ့ပြန်သွားဖို့လိုရှိတယ်ဗျ
။ကချင်ချင်းနဲ့စကိုင်းတိုင်းမကွေတိုင်းထဲမှာလည်းပြစ်ခတ်တိုက်ခိုက်မှုတွေမဆဲသေးပါဘူး။စီအနာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့အခုလိုလက်နက်ကိုင်တိုက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တေဆုံခရရသူတွေရောနေရက်စွန့်ပြီးတော့ထွက်ပြေးနေရတဲ့အပြစ်မဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာနေကြပါရှမ်းကယားပြည်နယ်ဘက်ကစစ်ကောင်စီတပ်အင်အားတိုးချဲ့ထားပြီးတော့စစ်ရဲလှုပ်ရှားနေတာကြောင့်နေရက်သိမ်းရှောင်နေရတဲ့ပြည်သူတွေကြမှာလဲအခြေခံစားတောက်ရေးဂျမရေးကိစ္စအပြင်ကလေးငယ်တွေရဲ့အနာဂတ်ပညာရေးအတွက်ပါပူပန်နေကြတာဖြစ်ပါတယ်
ပြည်တွင်းမှာတက်ဆင်ထုတ်လုပ်နေတဲ့နိုင်ငံတကာကားကုမ္ပဏီတွေဟာပြည်ပကနေရင်းအပိုးပစ္စည်းတွေတွင်းခွင့်မရတော့တဲ့အတွက်အခုဇူလိုင်လထဲမှာသူတို့ရဲ့ထုတ်လုပ်ရေးလုပ်ငန်းအားလုံးနှီးပါးကိုရပ်ဆိုင်းလိုက်ရပါတယ်။ပြည်တွင်းမှာအမေရိကန်ဒေါ်လာအကျပ်တဲစဖြစ်တဲ့ဧပြီလကစလို့စီးပွားရေးနဲ့ကူးသန်းရောင်းဝယ်ဌာနကကားတင်သွင်းထုတ်လုပ်ခွင့်ပါမစ်တွေကိုပိတ်ထားတာပါ။ရန်ကုန်ဒီလဝါစိတ်ကမ်းမှာတက်ဆင်ထုတ်လုပ်နေတဲ့ဂျပန်ဆူဇူကီကားကုမ္ပဏီဟာရင်းအပိုးပစ္စည်းတွေတင်သွင်းခွင့်မရဘဲသွင်းကုန်လိုင်စင်တွေကန့်သတ်မှုကြောင့်ကားထုတ်လို့ရေးကိုဒီရက်ပိုင်းမှာပဲရပ်လိုက်ရတာဖြစ်ပါတယ
်။ဒါကတော့ထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကစူးစီးတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ဒီဂျပန်ဝင်ကြီးချုပ်ဟောင်းလှုပ်ကြံခံရတာနဲ့တပတ်အတွင်းကမ္ဘာသတင်းတွေကိုမတ်အီတန်စင်ကပြောပြမှာပါ။ဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ရာထူးကနေနှုတ်ထွက်ဖို့သဘောတူလိုက်တာပင်လယ်နက်ထဲကမဟာဗျူဟာအရအချက်ချာကြတဲ့မွေကျွန်းကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်လိုက်တာစတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်အီတန်စင်ကပြောပြမှာပါရှင
်။ဗီဒီနိုင်ငံမှာအစိုးရအဖွဲ့အတွင်းမှာယာဒူးခံအမှုပြဿနာနဲ့ကြုံနေရတဲ့ဗီဒီဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ယာဒူးခံနေနှုတ်ထွက်ပေးဖို့သဘောတူလိုက်တဲ့အကြောင်းဇူလိုင်လ9ရက်နေ့မှာကြေညာခဲ့ပါတယ်
။ It is clearly now the willof the parliamentary conservative party
ပြည်ထောင်စုအဖွဲ့အတွင်းမှာအကြက်တဲပြီးအင်ဆိုင်နေရပြီးတော့အစိုးရဝင်ကြီးအဖွဲ့ဝင်တွေနှုတ်ထွက်နေတဲ့အချိန် conservative party တွင်းကလွှတ်တော်အမတ်တွေကလည်း PRP တိုက်တွန်းနေချိန်မှာအခုလိုရာထူးကနေနှုတ်ထွက်ဖို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းကြေညာချက်ထွက်လာတာပါ အစိုးရဝန်ကြီးအဖွဲ့ဝင်တွေကိုရီးအရာရှိတွေနဲ့လွှတ်တော်အမတ်အယောက်40ကျော်နှုတ်ထွက်ပြီးတော့ကျင်းဝန်ပိုင်းဆိုင်ရာစီမင်းစည်းကမ်းချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အရှုပ်ထွေးတွေကိုလည်းရင်ဆိုင်နေရတာပါ Conservative Party အတွင်းမှာအယုံကြည်မရှိအစိုးရကိုအနိုင်ရခဲ့ပြီးတော့တည်င်းပတ်အနည်းငယ်ကြာမှာပဲဝန်ကြီးချုပ် Boris Johnson နှုတ်ထွက်ပြီးပို့တောင်းဆိုမှုတွေနဲ့ထပ်ပြီးတော့ရင်ဆိုင်ခဲ့ရတာပါကျင်းဝင်တဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့ conservative လွှတ်တော်အမတ် Chris Pincher ကိုပါတီမှာအရေးပါတဲ့နေရာမှာတာဝန်ပေးခဲ့မိတဲ့အတွက်ဝန်ကြီးချုပ်အပေါ်မှာကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အဲဒီနောက်အစိုးရဝန်ကြီးအဖွဲ့ဝင်တွေနှုတ်ထွက်သွားခဲ့တာပါ။ COVID ကရောဂါကာလကန့်သက်ချက်တွေကိုဖောက်ပြက်ပြီးတော့ဝန်ကြီးချုပ်ရဲ့ရုံးမှာပါတီပွဲတွေကျင်းပခဲ့တဲ့အတွက်ရဲတပ်ဖွဲ့ကဒဏ်ရိုက်တာကိုလည်းခံခဲ့ရပါတယ်။အခုဝန်ကြီးချုပ် Boris Johnson နေရာမှာအစားထိုးခန့်ထားဖို့ conservative party ကခေါင်းဆောင်တွေရွေးချယ်ရမှာဖြစ်ပြီးတော့ဝန်ကြီးချုပ်အစ်စ်ရွေးချယ်ပြီးတဲ့အထိ Boris Johnson ကဆက်ပြီးတော့တာဝန်ယူမယူဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဝန်ကြီးချုပ်နေရာကိုအောင်မြင်စွာဆက်လက်မယူနိုင်တော့တဲ့အတွက်သူ့အနေနဲ့ဝန်နေမိတဲ့အကြောင်း Boris Johnson ကပြောဆိုသွားခဲ့ပါတယ်။ UK နိုင်ငံအတွက်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရောက်ရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီဆိုပြီးတော့ Ukraine သမ္မတ Volodymyr Zelensky ကပြောခဲ့ပါတယ်။ဒီလက်နက်တွေဟာ Ukraine ကအထူးအကြလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပြင်ပထားပြီးတော့တိုက်ခိုက်နိုင်ပြီဖြစ်တဲ့အကြောင်းသမ္မတ Zelensky ကဇူလိုင်လ6ရက်နေ့မှာပြောခဲ့ပါတယ်။လက်နက်တူလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေအပေါ်မှာတိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အရှိန်တိတိတတ်တာရှော့ချနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းနယ်မြေတွေအားလုံးကိုပြန်ပြီးတော့သိမ်းပိုက်နိုင်အောင်ကြိုးစားမယ့်အကြောင်းယူကရိန်းသမ္မတကကတိပြုခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းကဒေါန်ဘတ်ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးစားတိုက်နေချိန်အခုလိုပြောသွားခဲ့ရတဲ့ဖြစ်ပါတယ်။မဟာဗျူဟာအရာအချက်ချကြတဲ့ပင်လယ်နဲ့ထဲက Snake ဂျွန်းကိုယူကရိန်းတပ်တွေပြန်ပြီးတော့ထိန်းချုပ်နိုင်ပြီဆိုတာကိုပြသတဲ့အနေနဲ့ယူကရိန်းစစ်သားတွေကယူကရိန်းအလံကိုလွှင့်ထူနေတဲ့ဗီဒီယိုကိုလည်းယူကရိန်းစစ်တပ်ကဇူလိုင်လ9ရက်နေ့တုန်းကထုတ်ပြန်ခဲ့ပါလေ။ဖေဗီလာကောင်နှုန်းကရုရှားတို့ကျူးကျော်စစ်စတင်ချိန်မှာဒီ Snake ဂျွန်းလေးကိုတင်ပိုက်ပြီးတော့ယူကရိန်းကိုထိုးစစ်ဆင်ခဲ့တာပါ။ယူကရိန်းတပ်တွေဘက်ကလက်နက်ကြီးတွေနဲ့ဒီဂျွန်းပေါ်မှာအဆက်မပြတ်တိုက်ခိုက်ခဲ့ပြီးတော့ရုရှားတပ်တွေဆုတ်ခွာသွားခဲ့ပါလေ။ယူကရိန်းအတွက်အချက်ချကြတဲ့ Odessa စိတ်ကနဲ့မဝေးတဲ့နေရာဖြစ်တာကြောင့်ဒီကျွန်းဟာမဟာဗျူဟာအရာအရေးပါတဲ့ကျွန်းလည်းဖြစ်ပါလေ။ဒီသတင်းမှနောက်ပိုင်းမှာကမ္ဘာစီးပွားရေးအရာကြီးနိုင်ငံ20 G20 နိုင်ငံကြီးဝင်ကြီးတွေအစည်းအဝေးပွဲကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့စားနပ်ရိက္ခာဖူလုံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့စီစဉ်ထားပေမဲ့ယူကရိန်းစစ်ပွဲကိစ္စကလွှမ်းမိုးခဲ့တာပါ။တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံကြီးဝန်ကြီးဆာဂေးလက်ဗရော့တို့နှစ်ယောက်ဟာအစည်းအဝေးလာနေတဲ့လမ်းကူးလက်မှာပဲဒေသရင်းနိုင်ငံတွေကိုသွားပြီးတော့ထောက်ခံမှုပိုရရှိဖို့နဲ့တရုတ်နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုပိုပြီးတော့ခိုင်မာရေးလှုပ်ဆောင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကတော့တရုတ်နိုင်ငံကြီးဝန်ကြီးနဲ့ဇူလိုင်လ9ရက်နေ့မှာတရားတွေ့ဆုံခဲ့ပါတယ်။မဲခင်ပြောင်စုကရုရှားသမ္မတဗလာဒီမီယာပူတင်ပေါ်မှာအတက်နိုင်ဆုံးတန်ခတ်အရေးယူမှုတွေအများဆုံးချမှတ်ဆောင်ရွက်သွားဖို့စီစဉ်နေတာမှာလာမယ့်နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ G20 ထိပ်သီးစည်းဝေးပွဲမှာရုရှားသမ္မတကိုမဖိတ်ဖို့တောင်းဆိုထားပြီးတော့ရုရှားသမ္မတပါလာရင်အမေရိကန်ကအစည်းအဝေးပွဲကိုတပိတ်မှောက်မယ့်အကြောင်းလည်းချိန်ချောက်ထားပါသည်ကမ္ဘာလူကြီးသုံးပုံးနှစ်ပုံးရှိတဲ့ G20 နိုင်ငံအားလုံးရဲ့ကုန်ထုတ်လုပ်မှုဟာဒီကမ္ဘာလုံးအတိုင်းအတာနဲ့80ရာခိုင်နှုန်းရှိပြီးတော့ကမ္ဘာကုန်သွယ်ရေးရဲ့၄ပုံ၃ပုံလည်းရှိပါသေးတယ်။ G20 အဖွဲ့ဝင်နိုင်ငံတွေကတော့အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊မက္ကဆီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိက၊တောင်ကိုရီးယား၊တူရကီ၊ဗြိတိန်၊အမေရိကန်နဲ့ဥရောပသမဂ္ဂတို့ဖြစ်ကြပါသေးတယ်။ဤဝန်နိုင်ငံထုတ်ရည်နံနဲ့ရည်နံဓာတုပစ္စည်းတွေအရှိအအားကိုရောင်းချနိုင်အောင်ကူညီလှုံ့ဆော်ပေးနေသူတွေကိုအရေးယူတက်ခတ်တဲ့ကြေညာချက်ကိုအမေရိကန်ကဒီသင်းပတ်ထံမှာကြေညာသွားပါလေ။တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းကိုရဲ့ RS ဆော်ပါများပြည်တော်စု UAE နဲ့တခြားနိုင်ငံကကုမ္ပဏီပေါ်မှာအရေးယူပိတ်ဆို့ထားတာပါ။ရည်ယူခံရတဲ့ပုံကိုယ်တွေနဲ့ကုမ္ပဏီတွေဟာပင်လယ်ကွေ့ဒေသအခြေဆိုင်စီးပွားရေးကွန်ရက်ကိုအသုံးချပြီးတော့အီရန်ကုမ္ပဏီတွေပိုင်းနဲ့ဒေါ်လာသန်းချီတန်တဲ့ထုတ်ကုန်တွေကိုတရုတ်နဲ့တခြားအရှေ့အာရှကိုရောင်းချနိုင်အောင်ထောက်ပံ့ခဲ့တယ်ဆိုပြီးတော့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်ရရှိဖို့အလားအလာနည်းနေချိန်မှာအီရန်ပေါ်ဖိအားပေးတဲ့လုပ်ရတဲ့ခုအဖြစ်အခုလိုရည်ယူတက်ခတ်တာပါ။ပြီးခဲ့တဲ့ဒီနေ့ပတ်တုန်းကပြီးစီးသွားတဲ့ကတားနိုင်ငံဒိုဟာမှာကျင်းပတဲ့အီရန်ရဲ့နျူကလ িয়ার စီစဉ်တွေရှော့ချရေးဘလို့သဘောတူညီချက်ရမလဲဆိုတာကိုအမေရိကန်ပြည်အောင်စုနဲ့အီရန်ကြားတိုက်ရိုက်မဟုတ်တဲ့တဆင့်ငံဆွေးနွေးပွဲဟာထူးခြားတဲ့တိုးတက်မှုမရဘဲနဲ့ပြီးဆုံးသွားခဲ့ပါတယ်။အာနာယကိုရီးယားအလုံးသမားပါတီ WPK ရဲ့ခေါင်းဆောင်မှုပိုင်း ခိုင်မာစေဖို့အတွက်ကျင်းပနေကြမှာဟုတ်တဲ့ပါတီနီလာကံကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးဆောင်ပြီးတော့ဇူလိုင်လ9ရက်နေ့ကကျင်းပခဲ့တဲ့အကြောင်းအစိုးရပိုင်သတင်းမှကြေညာသွားပါတယ်။ပါတီခေါင်းဆောင်မှုပိုင်းကအားဖြည့်ဖို့နဲ့ပါတီတွင်းယာဒူးနေရာအားလုံးမှာအတွေ့ခေါ်ပိုင်းစူးစီးညီညွတ်မှုကိုနားလည်သဘောပေါက်စေဖို့အထူးထူးခြားခြားကျင်းပတဲ့ပါတီနီလာကံလည်းဖြစ်ပါတယ်။ပါတီဝင်အမတ်တွေနဲ့နိုင်ငံတော်ကပါတီဝင်ပြည်သူတွေရဲ့ပါတီပေါ်မှာသစ္စာရှိမှုကိုစောင့်ကြည့်စစ်ဆေးသွားမယ်။Party Life Guidance PLG ကဏ္ဍကိုဦးစားပေးပြောဆိုခဲ့ပါတယ်။ PLG ကဏ္ဍဟာဗဟုကော်မတီနဲ့ပါတီအဖွဲ့အစည်းတွေကိုခိုင်မာစွာချိတ်ဆက်ပေးတဲ့အသက်သွေးကြောဖြစ်တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကပြောတယ်ဆိုပြီးတော့အစိုးရပိုင်သတင်းတွေမှာဖော်ပြထားပါတယ်။2017ကင်ဂျုံအွန်စပြီးတော့ဦးဆောင်ခြင်းကစပြီးတိုင်းပြည်ကိုထိန်းချုပ်မှုပို့ခိုင်မာစေတဲ့အစည်းအဝေးပွဲတွေကိုပို့တိုးပြီးတော့ကျင်းပခဲ့တာပါ။ကယောကထိန်းချုပ်တိုက်ဖြတ်ရေးလှုပ်ဆောင်မှုတွေအကြောင်းပြုပြီးတော့ကင်ဂျုံအွန်ရဲ့အာဏာရှင်အစိုးရအနေနဲ့စီးပွားရေးခီးသွွာလာမှုသတင်းမီဒီယာစတဲ့လူမှုကဏ္ဍတွေမှာထိန်းချုပ်မှုအသစ်တွေပို့တိုးပြီးတော့ချမှတ်လာတဲ့အကြောင်းပညာရှင်တွေကသုံးသပ်ထားပါတယ်။စင်ငယ်ကူးစက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံတဝန်တန်းရာနဲ့ချီတဲ့ပြည်သူတွေဇူလိုင်လ6ရက်နေ့ကစပြီးတော့အပြည့်မထွက်ရကန့်သက်ပိတ်ပင်ခံထားရပါတယ်။ကမ္ဘာလက်ခီးသွွားတွေအသွားများတဲ့ရှေးခေတ်ချင်းမင်းဆက်ရဲ့တယ်ရကော့တာရွှေရုံစစ်တီတွေရှိရာရှီယန်မြို့မှာစီးပွားရေးလုပ်ငန်းတွေပိတ်ပင်ထားရပါတယ်။ရှန်ဟိုင်း၊ဘေကျင်းနဲ့တခြားမြို့တွေမှာလည်းစင်ကဲကူးစက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးတွေတွေ့နေရတဲ့ချိန်မှာပဲရှီယန်မြို့မှာနောက်ထပ်ကူးစက်သူအယောက်300ကျော်ကိုစစ်ဆေးတွေ့ရှိခဲ့ရပါ။ဒီလိုပိတ်ပင်လိုက်တာကြောင့်ကိုဗစ်ကရောဂါကူးစက်မှုတွေထိန်းချုပ်ဖို့ဒီနှစ်စောစောပိုင်းတုန်းကချမှတ်ခဲ့တဲ့တင်းကျပ်တဲ့ပိတ်ပင်ကန့်သတ်မှုမျိုးတွေကနောက်ထပ်ရှိမှာမဟုတ်ဘူးဆိုရဲမျှော်လင့်ချက်တွေလည်းနည်းသွားခဲ့ပါလေ။ရှန်ဟိုင်းမှာတချို့ဒေသခံတွေအစိုးရကခွဲတိုင်းချပေးထားတဲ့အစားအသောက်ထောက်ပံ့မှုတွေရယူနေတဲ့အကြောင်းလူမှုကွန်ရက်အသုံးပြုသူတချို့ကရေးသားခဲ့ပါတယ်။ဒီနေ့စောစောပိုင်းတုန်းကလာနေချေအပြည့်မထွက်ရပြည်ပင်ခံရတဲ့အခြေအနေမျိုးကိုပြန်ရောက်သွားတဲ့ဆိုပြီးတော့လည်းပြောဆိုထားကြတာပါ။တောင်ကိုရီးယားနိုင်ငံဘက်ကနေကိုဗစ်ကရောဂါဆက်သာစေမဲ့ဆေးဝါးတွေပါတဲ့မိုးရံမူပေါင်းကြီးတွေကိုမြောက်ကိုရီးယားနိုင်ငံဘက်စီကိုရောက်အောင်လို့ဇူလိုင်လ9ရက်နေ့ကထပ်ပြီးတော့လွှတ်တင်ခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံလှုပ်ရှားသူတယောက်ကပြောပါတယ်ဒီလိုတောင်ကိုရီးယားဘက်ကလွှတ်တင်လိုက်တဲ့မိုးပြံမူပေါင်းကြီးတွေထဲမှာကိုဗစ်ပိုးတွေပါလာပြီးတော့ရောဂါကူးစက်ပြန့်ပွားတာဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကပြောပြီးတော့ဒါကိုပြည့်ပြည့်တသားကင်တွေမယ်ဆိုပြီးတော့ပြောထားချိန်မှာပဲတောင်ကိုရီးယားလှုပ်ရှားသူတွေကအကူအညီပေးပစ္စည်းတွေကိုဒီနည်းနဲ့ပေးပို့ခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံထဲမှာကိုဗစ်ရောဂါကူးစက်သူရှိနေတယ်လို့မေးလာကြေညာခဲ့ပြီးမယ်လဲဘလောက်အတိုင်းအတာရောဂါကူးစက်ဖြစ်ပွားနေလဲဆိုတာကိုတော့အတိအကျမပြောထားပါဘူးရှင
်
ဒါကတော့ထိတ်တန့်ရောက်တပတ်တွင်နိုင်ငံတကာသတင်းတွေကိုမအီးတန်းစင်ကစူးစီးတင်ပြသွားတာပါ။စနေညချမ်း VOE မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကုဆော်မှုကျော်ကပြောပြမှာပါရှင
်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံသားဝင်ကြီးဝမ်ယီတို့ဒီကနေ့စနေနေ့မှာပဲအင်ဒိုနီးရှားနိုင်ငံဘာလီကျွန်း G20 အစည်းအဝေးပြင်ပမှာ9နာရီကြာတွေ့ဆုံခဲ့ကြပြီးအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာအကျိုးသက်ရောက်မှုကြီးမားတဲ့ဆက်ဆံရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနှစ်နိုင်ငံလုံးအတွက်အကျိုးသက်ရောက်မှုကြီးမားတယ်လို့ကမ္ဘာကြီးအတွက်လည်းအကျိုးသက်ရောက်မှုကြီးမားပါတယ်ကမ္ဘာကြီးကမျှော်လင့်တယ်လို့ဒီဆက်ဆံရေးကိုတန်တမန်ရေးရကောင်းမွန်အောင်စီမံဖို့ကျွန်တော်တို့တန်ဋိဌာန်ချထားပါတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်ဟောင်းရှင်โซအာဘေလှုပ်ကြံခံရမှုအတွက်အမေရိကန်ပြည်ထောင်စုကနေပြီးပြည်သူတွေကိုစားဝန်ထမ်းကြောင်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပဲဖုံးဆက်သွယ်ပြောဆိုခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖူအီကိုခီရှိဒါကပြောဆိုခဲ့ပါတယ်မစ္စတာအာဘေဟာအမေရိကန်နဲ့ဂျပန်ဆက်ဆံရေးပုံမခိုင်မြအောင်ဆောင်ရွက်ခဲ့တဲ့ထူးခြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာကြွန့်ကျင်တဲ့လိုအပ်ချက်တွေအတွက်သင်ယူဖို့အတွဲယူကရိန်းစစ်သားတွေဟာဗြိတိန်နိုင်ငံမှာရောက်ရှိနေပြီးတိုင်းပြည်တစ်ဝိုင်းမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနေရာအသီးသီးမှာရောက်ရှိပြီးတင်နန်းထည့်ယူနေပါတယ်။နိုင်ငံရေးအခြေအနေတွေဖြစ်နေတဲ့တိရင်းလင်္ကာနိုင်ငံမှာဒီကနေ့စနေနေ့မှာပဲထောင်ပေါင်းများစွာသောစန္ဒပြသူတွေကတမရကိုယာရီကနှုတ်ထွက်ပြေးဖို့တောင်းဆိုကြပြီးတမရအိမ်တော်အတွင်ချိုးပြက်ဝင်ရောက်ဆင်းနှင်းခဲ့ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါ။စနေညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်ခဲ့တာပါရှင်။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်စုမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Nashwa Kelly ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Tiran Wan ပါရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတဝမ်းကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ Bay Antia အတွေ့အကြုံကနေကင်ဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.